Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှိများရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ13ရက်စနေနေ့ညဘက်9နာရီနဲ့10နာရီအထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမကတော့ဆုမပါရှင်အမေရိကန်အစိုးရရဲ့ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်ထဲကိုနောက်ထပ်ထိုးဖောက်တိုက်ခိုက်ခံရမှုမှာထောင်ငန်းရေးနဲ့စစ်ဝန်ထမ်းတွေရဲ့အတွင်းကြတဲ့ကိုယ်ရေးအချက်တွေခိုးခံခဲ့ရပုံရပါတယ်။တခါအမေရိကန်ကွမ်နန်ဘုတ်အချင်းစခန်းမှာထိမ့်သိမ်းခံထားရတဲ့ရေမန်လူမျိုး6ယောက်ကတော့အိုမန်နိုင်ငံစီကိုရောက်ရှိသွားပါပြီ။ဒီလိုထိတ်တဲရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင်။
ဒီကနေ့မှာထူးခြားတဲ့သတင်းတွေကတော့ကိုကန်လက်နက်ကင်တိုက်ဖွဲ့ကနေမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရက်ပါပြီးလို့ကြေညာလိုက်ပြီးချိန်မှာပဲကိုကန်တပ်စခန်းကိုမြန်မာအစိုးရတပ်ဘက်ကနှစ်ရက်ဆက်တိုက်လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေပါတယ်
။ဘုံမတော်မော်တော်ဖက်နေပြီးတော့မှကိုစစ်စစ်မိုင်းလက်နက်ကြီးနဲ့ပစ်တယ်ပြီးတော့ဒီမြေပြင်ကြီးတက်လက်ထိုးပါတယ်ခင်ဗျာ။ဒီနေ့နဲ့သုံးပြီးလကောင်းပါပဲ
ကိုကန်တက်ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လေးပါရှင်မကြခင်အပြည့်စုံကိုတင်ပြပေးမှာပါအဲ့ဒီနောက်မှာတော့စနေနေ့ရက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသည်မမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတိုင်းငုံကိုတင်ဆက်မဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ရမှာပါအခုရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင်
အမေရိကန်အစိုးရရဲ့ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်ထဲကိုနောက်ထပ်ထိုးဖောက်တိုက်ခိုက်ခံခဲ့ရပုံရပါတယ်။အခုဒုတိယတစ်ခေါက်ထိုးဖောက်ခိုးခံရတဲ့အထက်မှာ CIA ထောက်လှမ်းရေးနဲ့ NSA အမျိုးသားလုံခြုံရေးဌာနတွေအပါအဝင်အစိုးရဌာနတော်တော်များများအတွက်ထောက်လှမ်းရေးနဲ့စစ်ဝန်ထမ်းတွေကသူတို့နောက်ကျောင်းရှင်းမရှင်းစစ်ဆေးဖို့ပေးထားရတဲ့တိတ်ကိုအရေးကြီးတဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုဟက်ကာတွေကရယူနိုင်ခဲ့ပုံရတယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ထောက်လှမ်းရေးနဲ့စစ်ဖက်ဝန်ထမ်းတွေရဲ့နောက်ကျောင်းရှင်းမရှင်းစစ်ဆေးဖို့အတွက်စိတ်ကြမ်းမာရေးမူရည်ဆေးနဲ့အရက်သုံးဆွဲတောက်သုံးမှုအရင်ကအဖမ်းခံခဲ့ရဘူးသလားနဲ့ဒေဝါလီခံဘူးသလားစတဲ့တိတ်ကိုအတွင်းကြတဲ့ကိုယ်ရေးအချက်လက်တွေကိုပါပေးရတာဖြစ်ပါတယ်။ဒါအပြင်ဆက်သွယ်နိုင်မဲ့လိပ်စာတွေမိသားစုဝင်တွေရဲ့အချက်လက်တွေကိုလည်းပေးရတာဖြစ်ဒါမို့ဒီအချက်တွေကိုရသွားခဲ့ရင်အမေရိကန်ထောက်လှမ်းရေးတွေရဲ့နိုင်ငံသားသားဆွေမျိုးတွေအချက်ခံရနိုင်တဲ့အန္တရာယ်လည်းရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကကြေညာခဲ့တဲ့ဒီဝန်ထမ်းရေးရာ OPM ဌာနကိုပထမတစ်ခေါက်တိုက်ခိုက်ခံရမှုမှာတော့အမေရိကန်အစိုးရဝန်ထမ်းတန်းနဲ့ချီရဲ့လျှို့ဝှက်ထားရမယ့်ကိုယ်ရေးအချက်တွေကိုဟက်ကာတွေရယူနိုင်ခဲ့ပုံရပါတယ်။ဒီဇင်ဘာလမှာဖြစ်ခဲ့တဲ့ခိုးယူခံရမှုမှာလက်ရှိနဲ့ဒီဝန်ထမ်းဟောင်း၄သန်းလောက်ရဲ့ကိုယ်ရေးအချက်လက်တွေပါသွားနိုင်တယ်လို့ OPM ကကြေညာခဲ့ပါတယ်။အမေရိကန်အစိုးရဝန်ထမ်းတမကကတော့အစိုးရဝန်ထမ်းအားလုံးရဲ့အချက်လက်တွေကိုအွန်လိုင်းသခိုဟက်ကာတွေရယူထားတယ်လို့ကြာတာပေးနေကပြောခဲ့ပါတယ်။အရေးကြီးတဲ့အချက်လက်တွေကိုကာကွယ်ထားပေးလိမ့်မယ်လို့ဝန်ထမ်းတွေကယုံကြည်ထားပေမဲ့ OPM ဝန်ထမ်းရေးရာဌာနဘက်ကအဆုံးစွန်ဆုံးပြက်ခွက်ခဲ့တာလို့တမကကဆိုပါတယ်။ပထမတစ်ခေါက်စိုက်ဘာတိုက်ခိုက်ခံရမှုကိုစုံစမ်းရင်းနဲ့ဒုတိယတစ်ခေါက်ထိုးဖောက်တိုက်ခိုက်ခံရတယ်ဆိုတာကိုသိခဲ့ကြတာဖြစ်ပါတယ်။online ပေါ်ကတိုက်ခိုက်မှုနှစ်ခုလုံးဟာတရုတ်နဲ့ဆက်နွယ်နေတဲ့ online တခု hacker ရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်ရပါတယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်ဟာတာဝန်မဲ့ဆွဆွဲမှုဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
။ American ပြည်ထောင်စု Texas ပြည်နယ်မြို့တော် Dallas ရဲဌာနချုပ်ရှိမှာဘန်ကားပေါ်ကနေစနေနေ့မနေ့အစောပိုင်းကပြစ်ခတ်ခဲ့သူကိုဖမ်းမိနိုင်ခဲ့ပြီလို့ရဲကပြောကြပါတယ်။ရဲဌာနချုပ်ရှိမှာရဲတွေနဲ့အပြန်အလှန်ပြစ်ခတ်ထွက်ပြေးခဲ့သူကိုလက်ဖြောင့်တပ်သားတွေကပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီလူအသက်ဒီမတီဆိုတာကိုတော့အခုချိန်မှာမပြောနိုင်သေးဘူးလို့ရဲတပ်ဖွဲ့အကြီးအကဲ David Brown ကမကြသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။တန်ကြက်ကကားပုံစံလုပ်ထားတဲ့ van car ထဲမှာဖောက်ခွဲရေးပစ္စည်းတွေပါတယ်လို့ရဲကယုံကြည်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကသတိနဲ့ချဉ်းကပ်နေရတယ်လို့ဆိုပါတယ်။အခုအတန်းထွင်နေတဲ့အချိန်မှာပဲဘုံရှင်လင်းရေးစေယုတ်တွေကအဆိုပါ van car ကိုချဉ်းကပ်စစ်ဆေးနေပါတယ်။စနေနေ့မနေ့လင်းအားကြီးအချိန်ကရဲဌာနချုပ်ယုံရှင်မှာပောက်ကွဲစေတဲ့ပစ္စည်းတွေ့ခဲ့တယ်လို့ရဲဌာနချုပ်အနီးမှာဗင်ကားတစ်စီးပေါ်ကနေတနတ်သမားနဲ့လုံခြုံရေးယူထားတဲ့တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေဖြစ်ခဲ့တာပါရဲဌာနချုပ်ရှိမှတွေ့တဲ့ထောင်ပေါင်းနှလုံးကိုတော့စနက်တန်ဖြုတ်ပြီးဘေးကင်းစွာဖယ်ရှားပြီးပြီလို့တော့သိရပါတယ်ပြစ်ခတ်မှုအတွင်းရဲဘက်ကအထိခိုက်မှုရှိဘူးလို့ပြောပါတယ်ဘာကြောင့်အခုလိုတိုက်ခဲ့တယ်လဲဆိုတဲ့အကြောင်းရင်းကိုမသိရသေးပဲစုံစမ်းစစ်ဆေးနေသေးပဲလို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ခင်ဗျာ
အမေရိကန်ကွမ်နာနာမိုအချင်းစခန်းမှာထိမ့်သိမ်းခံထားရတဲ့ရေမန်လူမျိုး6ယောက်ဟာသူတို့အခြေချနေထိုင်ဖို့လက်ခံသဘောတူထားတဲ့အိုမန်နိုင်ငံစီကိုဒီကနေ့စနေနေ့မှာရောက်ရှိသွားပါပြီ။အိုမန်အစိုးရရဲ့လူသားချင်းစာနာမှုကိုရောကွမ်နာနာမိုပင်လယ်အော်ထဲမှာရှိတဲ့အချင်းစခန်းကိုပိတ်နိုင်ဖို့အမေရိကန်ရဲ့အားထုတ်မှုအပေါ်လိုလိုလားလားကူညီမှုအတွက်ကိုပါအင်မတန်ကျေးဇူးတင်တယ်လို့အမေရိကန်ကာကွယ်ရေးဌာနကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါရ။နှစ် င်းတော်တော်ကြာကြာတဲ့ကသူတို့ကိုပြန်လွှတ်ပေးဖို့ဖြစ်ပေမဲ့ရေမန်နိုင်ငံထဲမှာတည်ငြိမ်မှုမရှိတဲ့အတွက်ပြန်မလွှတ်နိုင်ခဲ့တာဖြစ်ပါတယ်။နှစ်ရှည်ထိန်းသိမ်းထားတဲ့ရေမန်အကျဉ်းသား6ယောက်ကိုပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ဂွမ်နာနာမိုအကျဉ်းစခန်းမှာထိန်းသိမ်းခံထားရသူဟာ116ယောက်ပဲကျန်မာတော့တယ်။အချင်းစကန်းထဲမှာတော်တော်များများကိုဆွဲချက်မတင်ပဲနှစ်ရှည်လာများဖမ်းဆီးထားတဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုအမေရိကန်ခံခဲ့ရပါတယ်။သမ္မတဘရက်အိုဘားမားသမ္မတဆဖြစ်လာချိန်မှာဂွန်တာနာမိုအချင်းစကန်းကိုပိတ်မယ်လို့ကတိပြုခဲ့ပေမဲ့သမ္မတရဲ့ရည်ရွယ်ချက်ကိုလွှတ်တော်အမတ်တွေနဲ့ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေဘက်ကတားဆီးပိတ်ဆို့ခဲ့ပါတယ်။ဂွန်တာနာမိုကအချင်းသားတွေကိုအမေရိကန်ပြည်မကြီးစီလွှဲပြောင်းမှုကိုလွှတ်တော်ကတားမြစ်ထားတဲ့အတွက်သူတို့ကိုတတိယနိုင်ငံတွေမှာအခြေချဖို့အတွက်အစိုးရတာဝန်ရှိသူတွေကလက်ခံနိုင်မဲ့နိုင်ငံတွေနဲ့ညှိနှိုင်းခဲ့ရပါတယ်ရှင်။
ကမ္ဘာ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်နှစ်နာခဲ့ရတဲ့အမေရိကန်အလို့သမားတွေကိုအကူအညီပေးရေးဥပဒေချမ်းတစ်ခုကိုအမေရိကန်အောက်လွှတ်တော်ကတနင်္လာတောက်ကြနေ့မှာပယ်ချခဲ့တာဟာအမေရိကန်အလို့သမားတသိန်းနဲ့သူတို့ရဲ့မိသားစုအတိုင်းဝိုင်းကိုဓာတ်ရိုက်ထိခိုက်စေမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားပါရယ်အမေရိကန်အလို့သမားတွေနဲ့သူတို့ရဲ့မိသားစုအတိုင်းဝိုင်းအတွက်ပြန်စင်စားပေးဖို့ကုန်သွယ်ရေးညှိနှိုင်းထိန်းချုပ်မှုအထောက်အကူမူကြမ်းကိုကန့်ကွက်မဲပေးခဲ့ကြတဲ့အောက်လွှတ်တော်အမတ်တွေကိုအိုဘားမားကမေတ္တာရက်ခံလိုက်ပြီးအမေရိကန်အလို့သမားတွေဘက်ကယက်တီကြဖို့ကိုလည်းသမ္မတအိုဘားမားကသူ့ရဲ့စနေနေ့အပတ်စဉ်မေကွန်းမှာတိုက်တွန်းပြောကြပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုအပေါ်ထောက်ခံမှုရဖို့သမ္မတကိုယ်တိုင် Capitol Hill အဆောက်အုံကိုတွားရောက်ခဲ့ပေမဲ့အဲ့ဒီသဘောတူညီချက်အပိုင်းနဲ့ပတ်သက်လို့အောက်လွှတ်တော်မှမဲခွဲရမှာကန့်ကွက်မဲ302မဲထောက်ခံမဲ126မဲနဲ့ပယ်ချခံရတာဖြစ်ပါတယ်။အလို့သမားတွေအကူအညီရစီမဲ့ကိစ္စအတွက်အင်ကာနေကြရင်မေးပေးသွားမယ်လို့ Republican အမတ်တွေကပြောပါတယ်။အလို့သမားတွေအတွက်ဒီလွတ်တော်အမတ်တွေအမြန်ဆုံးထောက်ခံမဲပေးမှသာလျှင်သူ့အနေနဲ့လက်မှတ်ထိုးအတည်ပြုနိုင်မှာဖြစ်တယ်လို့အလို့သမားတွေပို့ပြီးအသက်ရှူချောင်လာမှာဖြစ်တယ်လို့သမ္မတ Obama ကပြောကြပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီအရှိလေပိုင်းအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ရောဂါဖြစ်ပွားမှုဟာခြေပြန့်ရှုပ်ထွေးပြီးတော့နောက်ထပ် virus ပိုးကူးစက်သူတွေရှိလာမှာကိုမျှော်လင့်ထားတဲ့လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကျွမ်းကျင်သူအဖွဲ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီ mass virus ဟာလူလူကြားမှာပြန့်နှံ့ကူးစက်နေတဲ့အဆင့်တော့မဟုတ်သေးဘူးလို့ WHO နဲ့တောင်ကိုရီးယားကျန်းမာရေးဆိုင်ရာအာဏာပိုင်တွေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တောင်ကိုရီးယားက mass virus ပိုးကူးစက်မှုတွေဟာဆေးရုံတွေမှာလူနာချင်းချင်းကြားမှာလူနာလာကြည့်သူတွေနဲ့လူနာတွေကိုပြုစုစောင့်ရှောက်တဲ့ကျန်းမာရေးဝန်ထမ်းတွေကြားမှာသာဖြစ်နေတာပါပထမဆုံးကူးစက်တယ်လို့သိခဲ့တဲ့မေလ20ရက်နေ့ကစလို့ mass virus ပိုးကူးစက်နေသူလို့အတည်ပြုနိုင်သူ138ယောက်ရှိနေပြီးတော့14ယောက်သေဆုံးခဲ့ပါတယ်သေဆုံးသူတွေထဲမှာလူနာတွေကိုပို့ဆောင်ပေးခဲ့တဲ့လူနာတင်ရှင်ပေါင်းတယောက်လည်းပါပါတယ် virus ပိုးကူးစက်နေသူတွေနဲ့ထိတွေ့ဆက်ဆံမိတယ်လို့ခန့်မှန်းရတဲ့ထောင်ထဲချီတဲ့တိကျခွဲထားခံရပြီးတော့ဒီကူးစက်ရောဂါပြန့်ပွားမှာကိုစိုးရိမ်တဲ့အတွက်ကျောင်းပေါင်းထောင်ပေါင်းများစွာကိုလည်းပိတ်ထားခဲ့ရပါတယ်။ Mass virus ပိုးကူးစက်မြန်ရောဂါကြောင့်သေဆုံးခဲ့သူ14ယောက်လုံးဟာအရင်တည်းကဒီတခြားရောဂါတွေရှိထားကြသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောကြားခဲ့ပါတယ်
။အာဖဂန်လုံခြုံရေးတပ်စခန်းအတော်များများကိုတာလီဘန်စစ်သွေးကြွတွေကညဘက်ဝင်ရောက်တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်19ဦးထက်မနည်းသေဆုံးသွားတယ်လို့အာဖဂန်နစ္စတန်တောင်ပိုင်းအာဏာပိုင်တွေကပြောပါတယ်။မတီးမငြိမ်ဖြစ်နေတဲ့ဟယ်မန်ပြည်နယ်ကမူဆာကာလာခရိုင်မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါအပြန်အလှန်တိုက်ခိုက်မှုတွေဟာတောက်ကြညကနေစနေနေ့ကူးတဲ့အထိနိုင်ငံပေါင်းအတော်ကြာဖြစ်ပွားခဲ့တယ်လို့ဒေသခံလူမျိုးရေးအရာရှိကပြောပါတယ်တာလီဘန်တွေဘက်မှတော့အနည်းဆုံး10ယောက်လောက်သေဆုံးသွားတယ်လို့ရဲဝန်နဲ့အတော်များများကိုတာလီဘန်တွေခေါ်ဆောင်သွားတယ်လို့ဒေသခံသတင်းဌာနတွေမှာဖော်ပြပါတယ်ဒီတိုက်ခိုက်မှုကိုသူတို့လုပ်တာပါလို့တာလီဘန်ဘက်ကပြောပြီးတမူတူအပါဝင်အာဖဂန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်25ဦးကိုသူတို့ပစ်တက်ခဲ့တယ်လို့ဆိုပါတယ်
။အီဂျစ်နယ်စပ်နဲ့ဂါဇာကမ်းမြောင်ဒေသကြားကဒီရာဖာနယ်စပ်ဂိတ်ကိုအီဂျစ်ဘက်က3လအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီကနေ့ဖွင့်လှစ်ပေးခဲ့ပါတယ်။တစ်ဖက်မှာပါလက်စတိုင်းတို့ထိန်းချုပ်ထားတဲ့ရာဖာဂိတ်ကို3ရက်ကြာဖွင့်ထားမှဖြစ်တာမို့ဂါဇာကမ်းမြောင်ဒေသမှာနေကြတဲ့ပါလက်စတိုင်းလူမျိုးတွေအနေနဲ့အီဂျစ်နိုင်ငံဘက်ကိုအဝင်အထွက်လုပ်နိုင်မှာပါ။အီဂျစ်မှာဒီအစ္စလာမ်ဝါဒီသမ္မတမိုဟာမက်မော်စီကိုစစ်တပ်ကဖျောက်ချခဲ့တဲ့2013ခုနှစ်ကတည်းကရာဖာနေဇက်ဂိတ်ကိုအီဂျစ်ဘက်ကပိတ်ထားတာဖြစ်ပါတယ်။ အီဂျစ်ထဲမှာပိတ်မိနေတဲ့ပါလက်စတိုင်းတွေနေရပ်ပြန်နိုင်ဖို့ပြီးခဲ့တဲ့လကမှနေဆက်ဂိတ်ကိုအီဂျစ်ကခေတ္တပြန်ပွင့်ပေးခဲ့တာပါ။ရာဖာနေဆက်ဂိတ်ဟာအစ္စရေးကိုထိန်းချုပ်ထားတာမဟုတ်တဲ့တခုတည်းသောဂါဇာကနေပြီးတော့အီဂျစ်ကိုသွားတဲ့နေဆက်ဂိတ်ဖြစ်ပါတယ်။တခါလန်ဒန်မြို့မှာတော့ဒီကနေ့ကျင်းပတဲ့နှစ်ပတ်လည်စီးရီးပြအခမ်းအနားကိုဗီယင်မာကြီးဒုတိယမြောက်အလစ်ဇဘက်ဘီယင်နဲ့တော်ဝင်မိသားစုတွေတက်ရောက်ခဲ့ပါတယ်။UK ရဲ့ဘရင်ပြင်မာရဲ့မွေးနေ့ပွဲတွေကိုတရားဝင်ကျင်းပတဲ့အနေနဲ့စီးရီးပြအခမ်းအနားတွေကို1948ခုနှစ်ထဲကအစဉ်အလာနဲ့ကျင်းပလာခဲ့တာဖြစ်ပါတယ်။အလစ်ဇဘက်ဘရင်မာကြီးရဲ့အသက်ဒီ76နှစ်ပြည့်မွေးနေ့အမှန်ကဧပြီလ12ရက်နေ့ကဖြစ်ပေမဲ့ဒီကနေ့မှဒီတရားဝင်အခမ်းအနားနဲ့ဗိုလ်ရှုခံတာဖြစ်ပါတယ်ရှင်
။ကနေဒါနေဆက်နာမှာရှိတဲ့နယူးယောက်အကြီးအကဲတစ်ခုကနေလူသက်မှုနဲ့ထောင်ချနေသူနှစ်ဦးလွတ်မြောက်သွားမှုမှာအကူအညီပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုဆွဆွဲခံရသူအကျဉ်းထောင်အလို့သမားတူကညှင်းဆန်လိုက်ပါတယ်။အကျဉ်းထောင်တွင်တရားမဝင်ပစ္စည်းခိုးသွင်းမှုရာဇဝတ်မှုမှာအကူအညီအားပေးမှုတွေနဲ့ဆွဲရချက်တွေအပေါ်မှာသူမမှာအပြစ်မရှိဘူးလို့အသက်52နှစ်အရွယ်အကျဉ်းထောင်အလို့သမား Joyce Mitchell ကနယူးယောက်တရားရုံးမှာထွက်ဆိုခဲ့ပါတယ်။အဲ့ဒီထွက်ဆိုချက်အဲ့ဒီဆွဲချက်နှစ်ခုစလုံးမှာပြမှုထင်ရှားရင်တော့သူ့ကိုထောင်ဒဏ်၈နှစ်တိအပြစ်ပေးနိုင်ပွဲရှိပါတယ
်။စနေနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမဆုမျက်မွန်နဲ့ကိုငယ်ဝင်းအောင်တို့ကကြီးညာပေးခဲ့တာပါ။အခုတော့တည်င်းဆောင်ပါကိုနားဆင်ရမှာပါ။ကိုကန်လန်းနဲ့ဂိုင်တိုက်ဖွဲ့ကမြမအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရပ်ပါပြီလို့ကြီးညာရဲ့ချိန်ပါပဲ။ကိုကန်တက်စခန်းကိုမြမအစိုးရတပ်ဘက်ကနှစ်ရက်ဆက်တိုက်မြေပြင်တပ်တွေရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်နေတယ်လို့ကိုကန်တပ်ဘက်ကပြောပါတယ်။ MNDAA ခေါ်တပ်ကိုကန်လက်နက်ကိုင်တပ်ဖွဲ့ကတစ်ဖက်သက်အပြစ်ရပ်လိုက်ပြီလို့ကြီးညာလိုက်တဲ့အပေါ်အိမ်နီးချင်းတရုတ်နိုင်ငံကအကြိုဆိုလိုက်ပြီးပြိပခအဆုံးတက်ဖို့နှစ်ဖက်တွေ့ဆုံစကားပြောကြပါလို့တိုက်တွန်းနေချိန်ပါပဲ။အခုလိုတိုက်ပွဲတွေပြန်ဖြစ်တာပါ။ကိုကန်ဒေတာစစ်ရေးအခြေအနေနဲ့ပတ်သက်လို့နောက်ဆုံးရသတင်းကိုမဆုမုံကစူးစီးတင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့လေးလကျော်ကိုကန်တက်နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မှာတော့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်လက်နက်ကိုင်တပ်ဖက်ကဂျွန်လ10ရက်နေ့ည12နာရီကနေစလို့တစ်ဖက်သက်10ရက်စဲကြောင်းကြေညာချက်ထုတ်ခဲ့တာပါ။ကိုကန်တပ်ဖက်ကတစ်ဖက်သက်10ရက်စဲခဲ့ပြီးတဲ့ရပိုင်းအတွင်းမှာပဲကိုကန်ဒေသလောက်ကိုင်းဘက်မှာအစိုးရတပ်ဖက်ကမြေပြင်တက်နဲ့လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေလို့နှစ်ရက်ဇက်တိုက်တိုက်ပွဲတွေပြန်ဖြစ်နေပါတယ်လို့ကိုကန်တက်ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုပြောပါတယ
်ပမတော်မော်တော်ဖက်ကနေပြီးတော့မှထိုးစစ်စင်ပါတယ်လက်နဲ့ကြီးနဲ့ပြစ်တယ်ပြီးတော့ဒီမြေပြင်ကြီးတက်လဲထိုးပါတယ်ခင်ဗျာဒီနေ့လဲဆိုမီလကောင်းပါလို့ခင်ဗျာနေဆက်မန်တိုင်မှတ်တိုင်ဝါဝါဝါရဲ့မြောက်ဖက်မှာပါလောက်ကန်မြွန်းနေထဲမှာပါမနေ့တော့တော့နှစ်ချိန်တို့ဒီကြီးတက်နဲ့ထိုးပါတယ်ထိုးစစ်စင်ပါတယ်ဒီနေ့လည်းကျွန်တော်သိတော့တော့ခုပြီဖြစ်နေတော့မယ်လို့ကျွန်တော်သိရတယ်။ကျွန်တော်ဒီတစ်ဖက်သက်အပစ်ခတ်ရသေးတာကြီးညာပြီးတော့နောက်ပိုင်းတို့ကနေစပြီးတော့ပြစ်တာပါ။ရှင်းပါတယ်။တို့ကကျွန်တော်ရဲ့ကြီးညာချက်ကိုစစ်ရင်းနဲ့တုံ့ပြန်တာဖြစ်ပါတယ်။
တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသတွေဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံနယ်နိမိတ်တွေအထိထိခိုက်မှုတွေဖြစ်ခဲ့တဲ့အတွက်တရုတ်ဆိုရဘက်ကတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေဂျင်စီပြင်းပြတဲ့တောင်းဆိုမှုကြောင့်ရက်စဲတာဖြစ်တယ်လို့လည်း MNDAA ကိုကန့်တပ်ဖက်ကကြေညာချက်ထည့်ထွင်းခဲ့ပါတယ်။အခုလိုမျိုးကိုကန့်တပ်ဖက်ကတစ်ဖက်သက်စစ်ရက်စဲမှုအပေါ်ကိုလည်းတရုတ်ဆိုရကကြိုဆိုကြောင်းနဲ့နယ်စပ်ဒေသတည်ငြိမ်အေဂျင်ပြီးတော့ပုံမှန်အခြေအနေပြန်ရောက်စေရေးပဋိပက္ခတွေကိုအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောကြပါလို့လည်းတရုတ်ဘက်ကတိုက်တွန်းခဲ့ပါတယ်။ဒီလိုမျိုးတရုတ်ဆိုရဘက်ကတိုက်တွန်းနေချိန်မှာပဲအခုလိုကိုကန်တက်တွေကိုအစိုးရတက်ဖက်ကတိုက်ခိုက်နေတဲ့အပေါ်မှာတရုတ်နိုင်ငံအခြေစိုက်မြမစစ်ရေးအကဲခတ်ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
ဒီမှာရှိတာတော့ဟိုဗမာတက်မတော်ဘက်ကစစ်အေးဂျင်မုံမရပါဘူးညီညာရေးရဂျင်မုံမရပါဘူးဒါကြောင့်မို့သူတို့ကစစ်မီးတွေကိုတကွက်ပြီးတကွက်ပေါ်နေတာကိုကန်ဘက်ကတော့သူတို့ရဲ့ရည်ရွယ်ချက်ကအဲသူတို့အနေနဲ့နိုင်ငံရေးနေရာလေးတနေရာပြန်ရဖို့ပဲစဉ်းစားတာဖြစ်တာဟုတ်ဒါကြောင့်မို့သူတို့တစ်ဖက်ကစစ်ရစေးရေးတွေဘာတွေလုပ်တာလဲသူတို့ပြောတဲ့တိုင်းမလေးတရုတ်ပြည်ရဲ့ဖီအားလည်းပါတာပေါ့အဲ့ဒါကြောင့်လုပ်တာဒါမဲ့ဗမာအစိုးရဗမာတမတော်ကတော့ဒီရင်းစစ်နဲ့ပဲသူတို့ကဒီလိုပဲဆက်သွားကြနေနဲ့တူပါတယ်ဒါကြောင့်မို့ပြန်ပြီးတော့ရန်ခတာပဲနဲ့တူပါတယ်တရုတ်ပြည်ဘက်ကတော့သူ့ဘက်ကိုဝင်မလာရင်ပြီးတာပဲလေဗမာပြည်ရဲ့ဒီရင်းစစ်အခြေအနေကသူ့ဘက်ဖိတ်ဆင်ကြမလာရင်ပြီးတာပဲဒီတော့လည်းသူကတော်တော် business and then look happy rabbi. And I jump for even you and say you did a bar on Yarwala, she did it.
သူတို့တက်ပိုးပြီးပါဝင်ထားနိုင်တယ်လို့တော့သိလောလောဆယ်ပါပေါ့မထင်ရသေးပါညီမအစိုးရဘက်ကတော့ကိုကန်တက်ဘက်ကတစ်ဖက်သက်အပြည့်ရဲ့ညင်ညာချက်ပေါ်မှာစောင့်ကြည့်နေစေဖြစ်ပါတယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအခုလိုကိုကန်တက်ကိုမြန်မာစစ်တပ်ဘက်ကစီးရင်တုံ့ပြန်မှုပြုတာကတော့နယ်မြေတည်ငြိမ်အေးချမ်းရေးအစိုးရဘက်ကလိုလားပုံမရဘူးလို့ကိုကန်တက်ဘက်ကအခုလိုတုံ့ပြန်ပါတယ် အပြုတ်ဆိုင်မယ်ချိန်မုံးမယ်အဲ့လိုပဲဆွဲကန်နေတော့နေမှာပါကျွန်တော်အနေနဲ့ကတော့ခုခုကာကွယ်တာတော့ကျွန်တော်ပြုလုပ်ရမှာပါဒါပေမဲ့ဒီဗမာတပ်မတော်ဖက်နေလို့ထိုးစစ်မစင်ဘူးဆိုရင်တော့ကောင်းတာပေါ့ဗျာပြီးတော့ဒီစေတခဒုက္ခရောက်နေတဲ့အတွက်ကျွန်တော်ကြည့်ပြီးတော့ကျွန်တော်ကြင်ရတာဖြစ်ပါတစ်ဖက်ကအဲ့လို response အဲ့လိုမလာဘူးခင်ဗျာတို့ကစီနေပဲနဲ့လာပါတယ်ခင်ဗျာ
အခုလိုကိုကန့်ဒေတာတွေမှာကိုကန့်တက်နဲ့မြန်မာစစ်တပ်တို့ဂျာတိုက်ပွဲတွေဖြစ်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်အနောက်တောင်ဘက်ဝှေ့အားကျေးရွာအုပ်စုတွေအခြေချနေတဲ့ UWSA ဝါတပ်ဖွဲ့နဲ့အစိုးရလက်အောက်ခံနေကြားဆောင်တက်လာဟုဖွဲ့တို့ကြားဂျွန်လ17ရက်နေ့ညနေပိုင်းကနေစလို့ကရုတ်ချင်းတိစောက်မှုနဲ့ပတ်သက်ပြီးနှစ်ဖက်တပ်တွေတက်ဖြန့်ချအသင့်နေရာယူထားပြီးတော့တင်းမာမှုတွေဖြစ်နေပါတယ်ဒါဟာဝါတပ်ဖွဲ့တွေနဲ့အစိုးရတက်ကြားတိခိုးထုတ်မှုနဲ့စီးရဲတင်းမာမှုဖြစ်ပြီးတဲ့နောက်ဒုတိယအကြိမ်ထိတ်တိုက်တွေ့တာဖြစ်ပါတယ်။ဒါကြောင့်မိုင်းတုံနဲ့ပုံပါကျင်ဒေသတွေမှာဒေသခံပြည်သူတွေကိုခရီးသွားလာမှုဆိုင်ရာတတိထားကြဖို့တတိပေးချက်တွေပြုလုပ်နေတယ်လို့သိရပါတယ်။အခုလိုမျိုးကိုကန်ဝါတက်တွေနဲ့မြန်မာအစိုးရတက်ကြားစီးရဲတင်းမာမှုတွေဖြစ်နေတဲ့အပေါ်မှာဒေသရင်းတည်ငြိမ်ရေးနဲ့အသက်အန္တရာယ်လုံခြုံရေးဒေသခံပြည်သူတွေကစိုးရိမ်နေကြတယ်လို့သိရပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါ VOR ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ကိုတောင်းရင်ဦးကကူညီတင်ဆက်ထားပါတယ်ရှင
်မိုဘိုင်းဖုန်းတစ်လုံးနဲ့ဘာတွေများလှုပ်ရှုပ်နေတာတော့မဆုမြတ်မွန်ရဲ့
တငယ်ချင်းတွေနဲ့ text message ပို့စကားပြောနေတာကိုသားညုံရေး emoji ပုံလေးတွေရှိနေလို့တော်သေးတယ်မဟုတ်ရင်တော့ရှေရှေဝေးဝေးစာရေးရှင်းပြနေအောင်ပဲဒီမှာ blog အစီအစဉ်ရလည်းမပြီးသေးတော့သူတို့အတွက်အချိန်ကြာကြာမပေးနိုင်သေးဘူးလေ
။ဩစာမရေးပဲ emoji ပုံတွေပို့နေတာလားဗျ။ကျွန်တော်လည်းတစ်ခါတခါအဲ့လိုပဲဗျ။အခုဆိုရင်ဒီ keyboard တွေမှာပါ emoji အရုပ်ပုံမျိုးစုံရွေးနေအောင်လို့ထည့်ထားပြီးတော့အဆင်ပြေတယ်ဗျ။သဘောကျပါတယ်လို့အဆင်ပြေပါတယ်လို့ဆိုလို့ရှိရင်ဆက်ရိုက်ပြီးတော့ပြောနေမယ့်စာ happy face emoji ပုံလေးတွေကိုရွေးပြီးတော့ပို့လိုက်တော့ပြီးသွားရောခါတခါစာရေးတာထက်တော့မှပူတော်မှထိရောက်သေးသလားလို့
ဒီနေ့ခေတ်ဆက်သွယ်ရေးမှာတော့ emoji ကတ်တွန်းသရုပ်ဖော်ပုံလေးတွေမရှိမဖြစ်လိုလာနေတာတော့သိကြရဲကိုသားညုံရေးအဲ့ဒါကြောင့်လဲ Apple iPhone ကိုပဲကြည့်ကြည့် Android ဖုန်းတွေပဲကြည့်ကြည့် emoji ပုံလေးတွေအတွက် keyboard မှာနေရာပါလာပြီမဟုတ်လားအဲ့မှာဆိုလဲရွေးလို့ရတဲ့အယုတ်ပုံလေးတွေအမျိုးဆုံးနေတာပဲကိုစိတ်ထဲမှာဖြစ်နေတဲ့ခံစားချက်ကိုပြောပြခြင်းတဲ့အကြောင်းကိုပေါ်လွင်စေမဲ့အယုတ်လေးတွေရွေးပြီးတော့ပို့လိုက်ရုံပဲ
လူတိုင်းသိတဲ့ emoji ကတော့ happy face emoji ပုံလေးတွေဖြစ်မယ်ထင်တယ်ဗျအဲ့ပြုံးနေတဲ့ပုံတို့မဲ့နေတဲ့ပုံတို့နေသာနေတဲ့ပုံတို့အသေးပုံတို့လက်မထောင်နေတဲ့ပုံတွေကလူတွေအများစုသုံးနေကြတဲ့ပုံတွေမဟုတ်လားဗျ text message ပို့တာတွေမဟုတ်ဘူးလူမှုကွန်ရက်တွေပေါ်မှာလဲအဲ့ emoji ပုံလေးတွေတွေ့တွေ့နေရတယ်ဒါနဲ့အဲ့ emoji ကတ်တုန်းပုံလေးတွေဘယ်နှခုလောက်တောင်ရှိနေပြီလဲမသိဘူးဗျအ
ဲ့ emoji ပုံလေးတွေကိုနိုင်ငံစုံမှာတသမတ်ထဲသုံးနိုင်အောင်လို့ဆိုပြီးတော့ Unicode Consortium အဖွဲ့အစည်းက2021ခုနှစ်မှာပထမဆုံးစံသတ်မှတ်ခဲ့တဲ့အဲ့ချိန်တုန်းကဒီ emoji ပုံပေါင်းက922ခုရှိခဲ့တာအဲ့ဒါ Unicode 6.0 လက်ထက်တုန်းကပေါ့နောက် Unicode စနစ်တွေကလည်း 7.0 8.0 ဆိုပြီးတော့ပြောင်းလာသလို emoji ပုံတွေလည်းပို့ပြီးတော့တိုးလာတယ် Unicode 7.0 တုန်းကနောက်ထပ်တိုးတဲ့ emoji ပုံအယုတ်လေးတွေက250တောင်မှအခု2015ဇွန်လမှာ update လုပ်တဲ့ Unicode 8.0 စနစ်နဲ့ပါလာမဲ့ emoji ပုံ40ခုမှဆိုလို့ရှိရင်လေလူရုပ်လေးတွေအသားရောင်တွေကိုတော့မှရွေးလို့ရနေပြီ။ရှင်းနှစ်2016နှစ်လယ်လောက်မှာ update လုပ်မဲ့ဒီ Unicode 9.0 ကြာလို့ရှင်လေ။နောက်ထပ် emoji ပုံအသစ်38ခုပါလာမယ်ဆိုတာကို Unicode Consortium ကကြေညာထားတယ်လေ
။ emoji ပုံလေးတွေကို computer operating system စနစ်အားလုံးမှာသုံးလို့ရအောင်လို့ Unicode Consortium က2011ခုနှစ်မှာစပြီးတော့စာရင်းသတ်မှတ်ပေးလိုက်ပြီးမဲ့တကယ်တော့ဒီ emoji ကတ်တုန်းရုပ်ပုံလေးတွေကိုစပြီးတော့ထွင်ခဲ့တာကဂျပန်လူမျိုးတယောက်ဗျ။emoji ဆိုတာကလည်းဒီ picture character ဆိုတဲ့အဓိပ္ပာယ်ကိုဂျပန်လိုအတန်ထွက်ထားတာပဲ
အမှန်မဲ့ကိုသားညုံရဲ့ဂျပန်မှာဒီကတ်တွန်းပုံလေးတွေခေတ်စားတာ1990နှစ်ပိုင်းတွေလောက်ထဲကရှင် emoji ပုံတွေကိုစထွင်တဲ့ဂျပန်အမျိုးသားရဲ့နာမည်ကရှီဂေတာကာကူရီတာတဲ့ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ပေါ့ 1995 လောက်တုန်းကဒီဂျပန်လူငယ်တွေကြားမှာပေးချက်သုံးတာအရန်ကိုခေတ်စားနေတဲ့အချိန်မှာဒိုကိုမိုကသူများကုမ္ပဏီတွေထက်ကိုထူအောင်လို့ဆိုပြီးတော့လူတွေရဲ့ခံစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းသရုပ်ဖော်ပုံလေးတွေထွင်ဖို့အတွက်ရှီကဲတာကာကူရီတာကိုတာဝန်ပေးခဲ့တာပါ
emoji တရုတ်ဖော်ပုံလေးတွေအချိန်တိုအတွက်မှာတကဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်ပြီးတော့ကြဲကြဲပြန့်ပြန့်သုံးလာကြတာနဲ့ပတ်သက်လို့တော့နယူးယောက်မဂ္ဂဇင်းမှာ The Rapid Evolution of a Worthless Tongue ဆိုတဲ့ဒီခေါင်းစဉ်နဲ့အကျယ်တဝင်းကိုဆောင်းပါးတစ်ခုဖော်ပြခဲ့ပူပါတယ်အဲ့ဒီထဲမှာရေးထားတဲ့အတိုင်းဆိုရင်ရှီကဲတာကဂရီတာကပြုံးနေမဲ့နေငိုနေတဲ့ smiley face ရုပ်လေးတွေကနေဂီတတန်စင်ရုပ်လေးအထိ emoji ရုပ်ပေါင်း186ခုကိုစပြီးတော့ထွင်ခဲ့တာသူရအဲ့ဒီကတ်တုံးပုံလေးတွေကိုလူကြိုက်များလို့ဂျပန်ကတခြားတယ်လီဖုန်းဆက်သွယ်ကုမ္ပဏီတွေကလည်းလိုက်လုလာကြတယ်တဲ့
Apple ကုမ္ပဏီကပထမဆုံး iPhone ကို2009ခုနှစ်မှာစထုတ်တော့ဂျပန်ဈေးကွက်ထဲကိုထိုးဖောက်ဖို့အတွက်ကိုဂျပန်တွေအကြိုက်လုပ်ဖို့လိုလာတယ်ဆိုတာသဘောပေါက်တယ်အဲကြောင့်ဂျပန်ကိုရောင်းတဲ့ iPhone တွေရဲ့ keyboard တွေထဲမှာ emoji ပုံလေးတွေရွေးနိုင်တဲ့ key ကိုစပြီးတော့ထည့်ခဲ့တာအခုတော့တယောက်နဲ့တယောက်ဆက်သွယ်တဲ့နေရာမှာဒီ emoji ပုံတွေကမပါမဖြစ်ဖြစ်လာနေပြီလေ
The Verge ဆိုတဲ့ဒီသိပ္ပံနဲ့နည်းပညာသတင်းကွန်ရက်မှာခုလိုမျိုး emoji ပုံတွေကဘာကိုလွှမ်းမိုးသွားရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ခုရေးခဲ့ပူးသေးတယ်ဗျ။ရှီကတာကကူရီတာကိုအင်တာဗျူးလုပ်ပြီးတော့သူ့ရဲ့ပုံလေးတွေဒီလောက်အောင်မြင်တဲ့အပေါ်မှာဘယ်လိုသဘောထားလဲဆိုတာကိုရေးထားတာပါ
။ဂျပန်လူငယ်ရိုင်းနဲ့ကြီးပြင်းလာတဲ့ဂျပန်ကတ်တွန်းဇာတ်ကောင်တွေရဲ့မျက်နှာအမှုအရာမျိုးကိုနမူနာယူပြီးတော့ဒီခန်းစားချက်ကိုပေါ်လွင်စေမဲ့ကတ်တွန်းရုပ်ပုံလေးတွေဆွဲခဲ့တာလို့ရှီကတာကကူရီတာကပြောတယ်လေ။နိုင်ငံတကာမှာသူစခဲ့တဲ့ emoji ပုံလေးတွေအသုံးများလာကြတာနဲ့ပတ်သက်လို့တော့သူကဝမ်းသာပါတယ်တဲ့။သူ့ရဲ့ emoji ပုံလေးတွေဒီလောက်ထိအကြီးအကျယ်ဖြစ်သွားတယ်ဆိုတာသူသတိမထားမိပါဘူးတဲ့။ကမ္ဘာပေါ်မှာဒီမတူတဲ့လူမျိုးယဉ်ကျေးမှုတွေကြားမှာ emoji ရုပ်ပုံလေးတွေကိုဘလို့ဘာသာပြန်သုံးကြတယ်လဲဆိုတာသိရအောင်လို့လဲလေးလာချင်ပါသေးတယ်လို့ရှီကတာကကူရီတာကပြောရဲရှင့
်ဘလောက်တောင်ကြီးကျက်သွားလဲဆိုရင်တော့သူ့ရဲ့ emoji ရုပ်ပုံလေးတွေကနေပြီးတော့ဆက်လိုက်တာအခုဆိုရင်ဒီဆက်သွယ်ဝင်ဆောင်မှုပေးတဲ့လုပ်ငန်းတွေကအလားတူ sticker ပုံလေးတွေဖန်တီးလာကြတယ်ဥပမာဆိုရင်ဒီမြန်မာနိုင်ငံမှာအသုံးများကြတဲ့ Viber မှာဆိုလို့ရှိရင် sticker မျိုးစုံရှိတယ်မဟုတ်လားဗျတော်များများကဝယ်တော်မှသုံးရတာမျိုးမဟုတ်လားမဆွေမြမွေ
အခုကိမှာတယောက်နဲ့တယောက်လက်ကင်ဖုန်းတွေကနေဆက်သွယ်လာကြတဲ့အခါမှာအထူးသဖြင့်လူငယ်တွေကစာသိပ်မရေးတော့ဘဲနဲ့အခုလိုမျိုး emoji ပုံလေးတွေ sticker ပုံလေးတွေနဲ့ပြောပြီးတော့ဆက်သွယ်နေကြတော့တချို့ကဒါတွေကြောင့်မို့လို့လူငယ်တွေစာမရေးတတ်တော့ဘူးစာလုံးမပေါင်းတတ်တော့ဘူးလို့တော့မှဝေဖန်ကြတယ်ရှင် text message ပို့တာတွေစပြီးတော့ခက်စားလာတော့ကလည်းအဲ့လိုမျိုးဝေဖန်ကြတာရှိတယ်ဘာလို့လဲဆိုတော့ဒီ text message ပို့တဲ့အခါမှာအင်္ဂလိပ်စာကိုအစအဆုံးရေးတာမျိုးထက်ကိုစာလုံးတွေကိုခတ်တူတူချုပ်ပြီးတော့နားလည်တယ်လို့ရေးကြတော့ text message ကအင်္ဂလိပ်ဘာသာကိုဖျက်ဆီးနေပြီလို့ဝေဖန်ခဲ့ကြတာပဲလေ
အခုတော့ဒီ text message ပို့ရင်သုံးတဲ့စာလုံးတွေကလူတိုင်းကြီးပါနားလည်နေကြတဲ့ဘာသာစကားတစ်ခုလိုတော့မှဖြစ်နေပြီလို့ပြောမယ်မဆွေမြမွေကျွန်တော်တို့အမြဲပြောနေတယ်လို့ပေါ့ဒီ smart လက်ကင်ဖုန်းတွေကလူတွေရဲ့နေတူကနေထိုင်လို့ရှားနေရတဲ့နေရာမှာမရှိမဖြစ်လူလာတဲ့အသုံးဆောင်တစ်ခုလိုဖြစ်နေတော့ဒီလက်ကင်မိုဘိုင်းဖုန်းတွေအပေါ်မှာအခြေခံတဲ့အပြောင်းလဲတွေနည်းပညာတွေကအချိန်တိုအတွင်းမှာကိုသုံးတဲ့သူတွေနဲ့ယဉ်ပါသွားကြတာကြီးပဲလေ
အခု emoji ပုံလေးတွေဆိုရင်လည်းဒီလက်ကင်ဖုန်းသုံးကြတဲ့သူတွေကမှဘာအယုတ်ပုံကိုပို့လို့ရှိရင်ဘာကိုဆိုလိုချင်တာလဲဆိုတာအချင်းချင်းသဘောပေါက်နေကြတယ်လို့မျိုးပေါ့ကိုသားညုံရဲ့အဲ့ဒါကြောင့်လဲ Unicode Consortium က Unicode စနစ်အစ်စ်သတ်မှတ်တိုင်းမှာ emoji ပုံသစ်လေးတွေကိုပါထည့်ပြီးတော့စံသတ်မှတ်ပေးနေရတာပေါ့
Unicode Consortium ဖွဲ့စည်းကဘလို computer operating system စနစ်မျိုးမှာပဲဖြစ်ဖြစ်သုံးလို့ရအောင်လို့စံသတ်မှတ်ပေးလိုက်ပြီးဆိုရင် emoji ပုံတွေကို Apple, Google, Yahoo, Microsoft စတဲ့ IT ကုမ္ပဏီကြီးတွေကသူတို့ကုန်ပစ္စည်းတွေနဲ့တင့်တော်မဲ့ရုပ်ပုံမျိုးဖြစ်အောင်လို့နည်းနည်းပြုပြင်ကြရပါတယ်။ဒါကြောင့်မလို့ iPhone ပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေနဲ့ Android phone တွေပေါ်မှာတွေ့ရတဲ့ emoji ပုံလေးတွေကနည်းနည်းလေးတွေတော့ကွာကြတာပါ
။ရှင်းတဲ့2016မှာစံသတ်မှတ်ဖို့လို့ရထားတဲ့ emoji ပုံ38ခုနဲ့ပတ်သက်လို့လဲ Unicode Consortium ကအကြမ်းမြင်အသိပေးထားပြီဆိုတော့အဲ့ဒီပုံလေးတွေနဲ့ပတ်သက်ပြီးတော့အခုရဲကကိုရေးနေဆွေးနွေးနေကြပါပြီ။ဒီကြတာကတော့ Internet ရဲ့ဘာသာစကားတစ်ခုလို့ပြောရမလို့ဖြစ်နေတဲ့ emoji ကတ်တွန်းပုံလေးတွေကပို့ပို့ပြီးတော့များလာဖို့ပဲရှိနေပါတယ်ရှင
်။မာဆုမြတ်မွန်စုစည်းတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တင်ဆက်လာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့မညညိုလင်းတင်ဆက်တဲ့မတူတာလေးတွေအလှည့်ပါ။ဒီအပတ်မှာတော့မြမပညာရေးမှာအစိုးရနဲ့ပုဂ္ဂလိကစာတင်ကြောင်းတွေအပေါ်မြမပြည်သူတွေရဲ့မတူတဲ့သဘောထားအမြင်တွေကိုစုစည်းတင်ဆက်ထားပါတယ်ရှင်။နားဆင်ကြရအောင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံရဲ့ပညာရေးကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဟိုးလွန်ခဲ့တဲ့အနှစ်20ကျော်ကနေမတူတာကတော့အစိုးရစာသင်ကျောင်းတွေနဲ့အပြိုင်ပုဂ္ဂလိကပြင်ပစာသင်ကျောင်းတွေ International School လို့ခေါ်တဲ့နိုင်ငံတကာနဲ့ချိတ်ဆက်ထားတဲ့စာသင်ကျောင်းတွေအများကြီးရှိလာတာပဲဖြစ်ပါတယ်။ဒီလို International School တွေ ပြင်ပစာတင်ကြောင်းတွေတော်တော်များများရှိလာတာပေါ့လူတို့ရဲ့သဘောရာကရောဘယ်လိုရှိပါလဲဒီတစ်ပတ်တင်ပြပေးထားပါရရှင်မြန်မာနိုင်ငံမှာ2000ခုနှစ်တွေဝန်းကျင်လောက်ကစလို့အနောက်နိုင်ငံတွေနဲ့ချိတ်ဆက်ထားတဲ့ International School လို့ခေါ်တဲ့ကျောင်းတွေကိုတော်တော်များများတွေ့လာရပါတယ်အင်္ဂလိပ်ဘာသာစကားကိုအခြေခံပြီးအနောက်နိုင်ငံတွေကထင်ရှားတဲ့ကျောင်းတွေရဲ့သင်ယူညွှန်းနှန်းတွေနဲ့သင်ကြားပေးတဲ့အဲ့ဒီလိုကျောင်းတွေကိုနိုင်ငံတကာကနေမြန်မာနိုင်ငံကိုလာရောက်အလုပ်လုပ်ကြတဲ့နိုင်ငံသားမိသားစုတွေရဲ့ကလေးငယ်တွေနဲ့မြန်မာနိုင်ငံကငွေကြေးကြေဝါချမ်းသာတဲ့မိသားစုကသားသမီးတွေပဲအများစုတက်ရောက်ကြတာဖြစ်ပါတယ်မြန်မာပြည်သူအများစုရဲ့သားသမီးတွေကတော့အစိုးရအကြောင်းတွေမှာတက်ကြပြီးငွေကြေးအသင့်အတင့်တက်နိုင်သူတွေကတော့မြန်မာပညာရေးသင်ယူညွှန်းနှန်းအတိုင်းသင်ကြားတဲ့ပုဂ္ဂလိကပြင်ပအကြောင်းတွေမှာထားကြပါတယ်။ International School တွေကအခြေခံအောင်မြင်ပြီးအစ်စ်မြင့်သင်ကြားဖို့အတွက်ကတော့နိုင်ငံတကာမှာရှိတဲ့တက္ကသိုလ်ကောလိပ်တွေကိုသွားပြီးတက်ရောက်ကြတာများပါတယ်။အစိုးရအကြောင်းလေးနဲ့ပုဂ္ဂလိကအကြောင်းလေးတွေကအခြေခံပညာအောင်မြင်သူတွေအများစုကတော့မြန်မာပြည်ကတက္ကသိုလ်ကောလိပ်တွေမှာပဲပညာဆက်လက်စီးပူးကြတာပါဒီလိုမြန်မာနိုင်ငံမှာပုဂ္ဂလိကနဲ့နိုင်ငံတကာပညာပင်ကျောင်းတွေအပြိုင်အဆိုင်ဖွင့်လာတာအပေါ်ပြည်သူတွေရဲ့အမြင်တွေကလည်းအမျိုးမျိုးပါပဲ
နိုင်ငံတွေကြိုက်တယ်ဘာလို့ပုဂ္ဂလိကနဲ့အစိုးရနဲ့အပြိုင်ပေါ့နော်အစိုးရကတော့သူ့ဘောင်ကလန္ဒါရှိတော့အဲ့ဘောင်တွေရပဲတွေရတယ်ပုဂ္ဂလိကတော့ပို open ဖြစ်တယ်ပေါ်ပြီးတင်ယူနေတာတင်လို့ရတယ်။ခုအကဲမြည်လဲ LBC မှာ Facebook ထားနေခု LBC မှာပဲဆက်ထားလို့ဆုံးပြတယ
်။သူကြလဲသတ္တမီတွေပညာရေးအတွက်ပါ냐သတ္တမီတွေစိတ်ချမ်းသာအောင်ပေါ့အပြင်ကျောင်းလေးမှာထားခြင်းလဲဆိုလဲတွတ်ထကြရပေါ့အဲ့လိုသဘောမျိုးတွေပဲ။မတော်ကတော့ထက်တန်းကျောင်းအစိုးရအလုပ်ထုတ်တဲ့အတွက်ကိုယ်အစိုးရထက်တန်းကျောင်းကိုကတော့သဘောကြတာပေါ့နော်ကိုကလေးနဲ့ကိုကကိုအဲ့လိုမျိုးလေးပါ
။အစိုးရကျောင်းနေရတော့ခုနကဘလို့ပေါ့ PVC တင်မယ်ဆိုတော့အပြင်ကျောင်းနေတဲ့ဆိုင်ပိုကောင်းတာပေါ့။ဟုတ်လားအတင်းအကြောင်းနေရာကျတော့ဘာခေါ်မလဲဆိုကြောင်းထားလိုက်တယ်ဆိုရင်သူ့မှာချူရှင်မလို့ဘူးကြိုးစရာမလို့ဘူးသူကသူအကုန်လုံးပြပြစီစီလုပ်ပေးတဲ့အတွက်ခုနကဒိတ်အဆိုးကကြောင်းကတော့မကြိုနိုင်ပေမဲ့လည်းတင်တဲ့ဆရာဆရာဆရာမတွေကခုနကဘလို့ပြပြစီစီတင်ပေးမယ်ဆိုရင်အများကြီးကောင်းတော့မဟုတ်လားဘုလားအပြင်ကြောင်းနေလို့ချူရှင်လည်းထားစရာမလို့ခိုက်လည်းမလို့တော့ဘောဟုတ်လ
ားအမားတို့ကတော့ဘယ်ဟာပိုကြိုက်တယ်တော့မရှိဘူးဗောနော်ကိုလည်းတေချာလည်းမတက်ဘူးတဲ့အခါကျတော့ဒါမဲ့ပုဒ်ကြီးကကြောက်တစ်ခုတာတာပဲဆရာမလည်းကိုသွားဆရာမလို့ဘောနော်အဲဘဒုမျက်နှာမှလည်းကြည့်ဆရာမလို့ဒန်းတို့အခွင့်ရေးနဲ့သူ့အတူသွားတာတော့အဲ့ဒါလေးတဲ့လွတ်လပ်တဲ့ပုံစံကိုတော့ကြိုက်တယ်ကျောင်းမှကြာတော့ကိုကလေးဆိုရင်ကို့အများနှိမ်မလားဟိုဘောနော်အဲ့လိုမျိုးလေးတွေပူနေရတာပေါ့ဟုတ်မဟုတ်တော့အတိအကျမသိပင်မဲ့နှိမ်ခဲ့မလားဆိုတဲ့စိတ်ကမ်းတော့မိဘမှရှိတော့လေအော်ကျူရှင်မတက်ရင်မဖြစ်ဘူးဘောနော်အဲထားရမယ်ဒါမျိုးစိတ်တွေကရှိနေတော့အဲ့ရတစ်ခုကတော့တန်းချင်းဖြစ်နေတာဘောနော်အဲ့လိုမျို
းကျွန်တော်တို့လည်းရှင်းပြောရင်ဒါဟိုဆိုရကျောင်းအနေနဲ့တော့သင်ယူညွှန်းနှန်းကိုသဘောကျပါဒါပေမဲ့အဲ့ဒီကလေးကိုကြောက်ရတဲ့အပိုင်းမှာကျတော့အရန်အားနေတယ်အဲ့လိုပေါ့နော်နည်းနည်းဒီအကြောင်းမို့မိဘတွေကလည်းမလုပ်ရလဲဆိုတော့ဒါကျွန်တော်အမြင်ပေါ့ဒီကလေးကိုဆရာမရဲ့ကြောက်မှုရောက်အောင်ဘယ်လိုခေါ်မလဲဆရာမနားမှာသွားထားဖို့အတွက်ဆရာမကိုကန့်ရတာတွေဆရာမနဲ့ရင်းနှီးဖို့အတွက်ကျူရှင်ထားရတဲ့ဟာတွေအဲ့ဒုက္ခတွေကကျွန်တော်တို့တို့ကဝင်အပူပြိတာပေါ့နော်သဘောတူတာဒီမှာတော့အဲ့ဝင်တော့တော်တော်လေးကိုနဲတယ်အဲ့တခုတော့ရှိတာပေါ့ International School ဆိုတော့လည်းနည်းနည်းတော့ပတ်စံတော့ကျွန်တော်ပို့ပေါ်တော့ဒါပေမဲ့အဲ့ဒီနေရာမှာကျွန်တော်တို့ကချားနေရာမှာပတ်စံကိုပို့ချိန်ပေးပြီးတော့ရှာလို့ရတယ်အဲ့လိုပေါ့နော်အဲ့ဒါလေးပေါ့
ဒီ public ကကျောင်းလေးတွေပေါ်လာတာကိုအဲ့ဒီအမြင်နဲ့တော့အကျိုက်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့မိဘတွေအနေနဲ့အများကြီးရွေးချယ်ပိုင်ခွင့်ရှိသွားတဲ့အတွက်ကြောင့်ဖြစ်ပါတယ
်ဟုတ် public ကကျောင်းလေးကိုပို့ပြီးတော့ကျွန်တော်ဟက်သက်တယ်ဆိုတာပေါ့နော်ဒီအစိုးရကျောင်းလေးတန်းသူကပို့ပြီးတော့ကျဲဝန်းနဲ့ကလေးတွေအတွက်ကို chance နေလဲပုံများမယ်ကျကျဝန်းလည်းကစားရတယ်ပေါ့ပြီးတဲ့အခါကျတော့သူတို့ကအင်္ဂလိပ်စကားပြောကိုသူတို့ကအထူးအလီပေးတင်တဲ့အတွက်ကြောင့်ကျွန်တော်ပုဂ္ဂလိကကျောင်းပို့ပြီးတော့နှက်သက်ပါတယ်မှာ
အခုလို international ကျောင်းတွေမှာထားနိုင်တဲ့မိဘတွေနဲ့ကျောင်းသူကျောင်းသားတွေအများစုကမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့သင်ယူညွှန်းနှန်းတွေအပေါ်တိတ်အလေးထားစိတ်ပါဝင်စားမှုရှိတာကိုမတွေ့ရပဲနိုင်ငံသားမှဆက်ပြီးပညာသင်ကြားဖို့အတွက်ပဲအလေးထားကြပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာချမ်းသာတော်ရရှိများရှင် VOE မြန်မာပိုင်းအစီအစဉ်ကစနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကို line meter 24 25 32 53တို့အပြင် line meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုတော့ကိုတိုင်းညုံဦးတင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်လက်ပါထုတ်လုတ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရဲ့ရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံကိစ္စပါဖွဲ့စည်းပုံဆိုတာကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဒီလက်ရှိ2008ခုနှစ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဥပဒေမူကြမ်းတရက်ကိုဒီပြောင်စုကြံ့ခိုင်ရေးပါတီကတွဲဖက်တွင်းမှုဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဦးသိန်းစောဦးဆောင်ပြီးတော့တင်သွင်းခဲ့တာရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လည်းဒီအတိုက်ခံဒီမိုကရေစီအင်အားစုတွေရောတောင်းဆိုနေတာကြားပါပြီအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအခုဥပဒေမူကြမ်းထွက်လာတဲ့အခါမှာဒီတောင်းဆိုနေတဲ့အချက်လက်တွေကဘယ်လောက်ထိထင်ဟမှုရှိလဲနောက်တစ်ခုကဒီပြင်ဆင်ရေးအလားအလာဘယ်လောက်ထိဖြစ်လာနိုင်မလဲဒီအကြောင်းတွေကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်အဓိကပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအငြိမ်းသားဗိုလ်မှူးကြီးတင်မောင်ဦးဖြစ်ပါတယ်သူကတော့ဒီပြောင်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်တယ်လို့ပဲဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဒီလွှတ်တော်ကော်မတီတွေလေးလာရေးကော်မတီတွေမှာပါဝင်သူလည်းဖြစ်ပါတယ်နောက်တူကတော့ဒီ88ငင်းငိုင်းနဲ့ပွန်လင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်တဲ့ဦးမြအေးကိုဖိတ်ခေါ်ထားပါတယ်2ဦးရှိပါတယ်ဒါပေမဲ့အခုကျွန်တော်တယ်လီဖုန်းနေခေါ်ဆိုအပ်ခက်ခဲနေလို့2ဦးလုံးလေးလိုင်းပေါ်ကိုမရောက်သေးပါဘူးခင်ဗျအဲ့တော့ရင်ဆုံးတော့ကျွန်တော်တော်ရှင်တချို့ကဒီဆွေးနွေးပွဲအတွက်ပေးပို့တဲ့စာတွေရှိပါတယ်ရင်ဆုံးစာတစ်စောင်ကိုဖတ်ပြခြင်းပါတယ်အဲကျွန်တော်တို့လေးလိုင်းပေါ်မှာအခုဦးတင်မောင်ဦးရောက်ပါပြီဦးတင်မောင်ဦးကြားပါလားခင်ဗျဗိုလ်မှူးအငြင်းသားဗိုလ်မှူးတင်မောင်ဦး
ကြားပါတယ်ခင်ဗျကြားပါတယ်
ဟုတ်ကဲ့ပါခင်ဗျကျွန်တော်လည်းဖုန်းခေါ်ခက်ခဲဖြစ်လို့အခုမှစတာပါအဲ့တော့ကျွန်တော်အရင်ဆုံးဦးတက်မောင်ဦးကိုမေးချင်တာကတော့ဦးတက်မောင်ဦးကလည်းဒီလွှတ်တော်ကဒီဖွဲ့စည်းပုံလေးလာရေးကော်မတီထဲမှာလည်းပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေမှာလည်းလေးလာရေးကိစ္စတွေမှာလည်းပါတယ်ဆိုတော့အခုဥပဒေကြမ်းတော့ဒီပြောင်စုကြံ့ခိုင်ရေးပါတီကနေပြီးတော့ဥဆောင်ပြီးတော့တင်သွင်းလိုက်တာရှိပါတယ်ခင်ဗျာကျွန်တော်နည်းနည်းလေးတစ်ခုလေးမေးချင်အရင်ဆုံးမေးချင်တာကလွှတ်တော်မှာရှိတဲ့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်လေးလာရေးကော်မတီတွေဘာတွေကအချက်လက်တွေကဘယ်လောက်ထိကိုစားပြုလေဘာဖြစ်ဆိုဒီကော်မတီကတင်တာမဟုတ်ဘဲနဲ့ပါတီဘက်ကနေတည်ဆန့်တင်လာတော့နည်းနည်းကွာချက်တွေမဖြစ်နိုင်ဘူးလားဦးတက်မောင်ဘယ်လိုယူဆပါလဲ
ကျွန်တော်တို့ဒီဥပဒေရတင်တာနဲ့ပတ်သက်ပြီးတော့ဒီတောင်စုလွတ်တော်ရဲ့ဥပဒေပါဟောကလေကျွန်တော်တို့ကိုယ်စားလှယ်တူကတော့လည်းကော်မတီရတော့လည်းတင်ခွင့်ရှိပါလေကျွန်တော်တို့ဒီနေရာမှာတင်တဲ့အခါမှာခုနပြောတဲ့ကော်မတီအနေနဲ့ကြတော့တတ်မှတ်ထားတဲ့ဥပဒေကြမ်းတွေတတ်မှတ်ထားတဲ့20ငွေလုံးပါသူစုဖို့အတွက်အခက်အခဲဖြစ်နေပါလေလွတ်တော်ထဲမှာကြီးလိုက်ရင်ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီနေ့ပြည်ထောင်စုတက္ကသိုလ်ရဲ့ဖွဲ့စည်းပါတီက48ရာခိုင်နှုန်းရှိပါလေဒါကြောင့်သူကနေပြီးတော့ကျွန်တော်တို့ပါတီကနေဦးဆောင်တင်ရင်ကြောင့်ရတော့ပါတီမှာကလိုအပ်တဲ့20ရာခိုင်နှုန်းအပြည့်ရှိပြီးဖြစ်ပါလေဒါကြောင့်ကျွန်တော်တို့ဦးဆောင်ပြီးတင်ရင်ဖြစ်ပါလေဒါကြလို့ကော်မတီတင်မယ်ဆိုရင်ကော်မတီမှာ20ရာခိုင်နှုန်းရဖို့အတွက်ရှင်ရရမြင့်ရမြတ်ဆိုရင်အခက်အခဲတွေရှိနေပါလေဒီအပြင်ကျွန်တော်တို့ပြီးခဲ့တဲ့ဒီ section မှာပေါ့လေဒီဆောင်တော့ဒုတိယနာရကဥနနာချောဆိုတာအစိုးတစ်ခုတင်လာပါလေဒီဆိုတော့ Facebook ချင်းကဘုဒ္ဓပြင်းနေဥပဒေချမ်းကိုအခုကျင်းပနေတဲ့လွတ်တော်မှာပဲကျင်းပပြီလို့ဆိုပြီးတော့အစိုးပြုပြီးတော့တိုက်တွန်းလာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ပြည်ထောင်စုတော်နာရကကြီးကလည်းဒီ section မှာဖြစ်အောင်လုပ်မယ်ဆိုတဲ့ကတိ
ဟုတ်ကဲ့ဦးတက်အောင်ဦးကြားပါလား
ဒါဟုတ်ကဲ့ကျွန်တော်တို့ကိုဂတိတည်တဲ့အနေနဲ့ကျွန်တော်တို့ဒီတောင်စုချက်ခဲ့
ဟုတ်ကဲ့ဟုတ်ကဲ့ဦးတက်အောင်တစ်ချက်နောက်ချက်မေးချင်ပါလေတစ်ချက်မေးချင်ပါဆိုတော့အခုတင်လိုက်တဲ့မူကြမ်းထဲမှာကဦးတက်အောင်ဦးတို့ပထမဒီကော်မတီတွေကနေပြီးတော့လေးလာပြုစုထားတဲ့အချက်လက်တွေဘယ်လောက်ထိပြည့်ပြည့်စုံစုံပါဝင်ပါလဲ
ကျွန်တော်တို့အခုနောက်ပိုင်းတင်တာပေါ့မတ်တက436ကာကြီးဖြစ်ပါလေအဲ့ဒီမှာကျွန်တော်တို့ပုံမှန်၄ခုတင်ပြခြင်းဖြစ်ပါလေဒုတိယကတော့ ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်အခုကရွေးကောက်ပွဲတွေလည်းဒီနေ့အကုန်ပိုင်းမှာကျင်းပဖို့ရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံဥပဒေကပြင်ပြီးတော့မှလူထုဆန္ဒခံယူပွဲ အခုပြည်တော်စုတော်ကနေပြီးတော့အစောပိုင်းပြီးလိုက်တာပထမအဆင့်ဖြစ်ပါတယ်အခုတော့ဥပဒေကြမ်းတင်ခွင့်ရသွားပါပြီကျန်တဲ့ဒုတိယဆင့်ကတော့ဒေသ35ချုပ်ခါဝေးပြင်ခွင့်ဖြစ်ပါတယ်ဒီတက်ကိုပြည်တော်စုတော်မှာရှိတဲ့ကိုယ်စားလှယ်95ရာခိုင်နှုန်းလက်မှတ်ထိုးရမှာဖြစ်ပါတယ်ဒါရှင်လေးလက်ရှိဒီသေးဥတွေအပိုင်လို့ရဖြစ်ပါတယ်ဒီတက်ကိုကျွန်တော်တို့ဒီဘက်ထဲမှာဆွေးနွေးပြီးခဲ့ရင် ကျွန်တော်ကလည်းဒီကနေ့ပြပါတယ်ဒီကတော့ကလည်းဒီကနေ့ပြပါတယ်ဟုတ်ကဲ့ပါခင်ဗျာဒီအဆင်ဖြစ်တယ်ခေါင်းဆောင်ရရငယ်လို့ဘလတ်ကျွန်တော်တို့ရပ်လန်နဲ့လုပ်ပြီးအဆင်မော်လီဒီကတော့ကြောက်ကားကြီးပြီးမှုဒါလည်းကျွန်တော်တို့ရပ်လန်နဲ့လုပ်ဖို့လူတွေလို့အားလုံးလည်းဒီကနေ့ပြပါတယ်ဒီတော့ကလည်းဒီကနေ့ပြပါတယ်ကျွန်တော်တို့ကမှာကော်မရှင်နေနေရ
ဒီတောင်သူလွတ်တော်ကိုယ်စားလှယ်664ရောက်လုံးဒါဖွဲ့စည်းပုံရပေါ့စိတ်ဝင်စားမေနိုင်ငံရဲ့900ကိုကောင်းတဲ့ပကူရွှေ့ရှင်နေဆိုရင်အချင်းတို့တင်းမှာဖြစ်နိုင်နေမယ်လို့ထင်ပါတယ်ဟုတ်ကဲ့နောက်တစ်ချက်မေးချင်ပါတယ်အခုဗိုလ်မှုရဲ့တင်မောင်းတို့ကြံခိုင်ပါတီကတင်လာတဲ့မူကျန်းရှိရတယ်ဒီမူကျန်းကပြောမယ်ဆိုရင်တော့ခုနကျွန်တော်ပြောလို့65ရာခိုင်နှုန်းပြရရင်ပြင်ရမယ်ဆိုအခြေအနေပါ လ
ားအဲ့တော့ကျွန်တော်တို့ဟိုလွတ်ထွက်လာမှကြီးလိုက်ရင်တော့ရာဂိုင်လုံးတည်ရမှာဒီတော့ခိုင်လာတဲ့ကိုယ်စားလေးကတော့35ရာဂိုင်လုံးဖြစ်ပါတယ်တမတော်က25ရာဂိုင်လုံးဖြစ်ပါတယ်ယနေ့ကြားပြတ်မလုပ်တဲ့အတွက်ကြောင့်ဒီတော့ခိုင်ရာဂိုင်လုံးက95မှတည်ရအောင်တွေ့ရမှာဖြစ်ပါတယ်ဟုတ်ကဲ့25ရက်ကတချို့အမတော်နေတာလည်းကြည့်မယ်ဆိုရင်တော့ပါလာရင်လည်း25လောက်ပါပါမယ်။အပါလာရင်လည်းလောကပါလာနေမယ့်အနေအထားဖြစ်ပါတယ်။သို့တော့ကျွန်တော်တို့ပြင်တဲ့အချက်တွေကိုဥပဒေကြောင့်ဆွေးနွေးတဲ့အခါမှာတမတော်ဘက်ကလည်းကော်မတီတွေမှာပါတယ်ဆွေးနွေးတာလည်းဒါမျိုးဆန္ဒရှိလို့ပါလာခဲ့မယ်လို့ဆိုရင်တော့ကျွန်တော်တို့နိုင်ငံတွေကျွန်တော်တို့အခုတွောနေတဲ့ပြည်တွင်းငြိမ်းချမ်းရေးလို့ဒီစနေ dialogue တို့ constitution ပြင်တာတို့နောက်ဆုံး federalism တော်တဲ့အစဉ်တိအားလုံးဆောင်ရွက်နေမှာဖြစ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
ဒီတွင်လည်းအဖွဲ့အစည်းတတိယစဉ်းစားပြီးတော့အလေးနဲ့ထားပြီးတော့ဆောင်ရွက်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်ကျေးဇူးပါဦးတမောင်လေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်နောက်စနေမဲ့တယောက်ကိုတင်ကျင်လို့ပါဦးမြအေး88မျိုးဆက်ကကိုမြအေးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါဟုတ်ကဲ့
ကိုမြအေးတို့ကဒီဖွဲ့စည်းပုံပြင်ရေးအတွက်ဆိုပြီးတော့ energy နဲ့ပေါင်းပြီးတော့ဒီလက်မှတ်ကောက်ခံမှုလုပ်တာ9တန်းလောက်ကြော်ထိရတယ်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီရထားတဲ့ကိုမြားရီတို့ဘက်ကပြင်လို့တဲ့အချက်လက်တွေအခုဥပဒေမူကြားထဲမှာပါပါလားတွေ့ရပါလား
အဓိကကျွန်တော်တို့ကလေ
းကိုမြားရီမကြားတော့ဘူးခင်ဗျကိုမြားရီကြားပါလားဟုတ်ကဲ့ကိုမြားရီကတော့မှကျွန်တော်ဖုန်းဖြတ်ခေါ်ပါမယ်ခင်ဗျာဥတ္တမဦးပဲကျွန်တော်ဆက်ပြီးတော့မေးကြပါမယ်ဥတ္တမဦးခုနကကျွန်တော်မေးလိုက်တဲ့အချက်ပါ အတိုက်ခံနေဘက်ကလူလာနေတဲ့တောင်းဆိုနေတဲ့အချက်ခုန436လို့ဟာမျိုးရှိမယ်59စာလုံးလို့ရှိမယ်ဒီလိုအချက်လက်မျိုးတွေမှာဥပမာဆိုရင်တော့436မှာ85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းပြင်ရမယ်ဆိုတဲ့အချက်လက်တွေတော့တွေ့ရပါတယ်ဒါပေမဲ့59စာလုံးလို့ဟာမျိုးမှာခုနတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်တမရဖြစ်ခွင့်ဆိုတဲ့ပိတ်ပင်ထားတဲ့ကိစ္စမျိုးကမပါလာတာကျွန်တော်သတိထားမိပါတယ်ဒီပေါ်မှာဥတ္တမောင်ဘာပြောလို့ပါလဲ
ကျွန်တော်တို့ဒါတော့ကျွန်တော်တို့
ဟယ်လိုဥတ္တမောင်ကြားပါလားကျွန်တော်တို့ဖုန်းလိုင်းတွေတော်လေးခက်ခဲဖြစ်နေပါတယ်ခင်ဗျာကျွန်တော်တို့ပြန်ပြီးတော့ခေါ်ပြီးတော့လီလိုင်းပေါ်တင်ပေးပါမယ်ဥတ္တမောင်ဦးရောဥမြကြီးရောကျွန်တော်လက်ရှိတော့ဆွေးနွေးပွဲအတွက်ဘုံရောက်ဆွေးနွေးလို့ရတော့ရှင်တူရှိပါတယ်ခင်ဗျာကိုတသနာအမေရိကန်ပြောစုရပါကိုတသနာကြားပါလားခင်ဗျာဟုတ်ကဲ့ကိုတသနာဒီအခြေအနေနဲ့ပတ်သက်လို့ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဒီတစ်ခါချင်းနာပြည့်အခြေခံဥရိယာဆိုပြီးကျွန်တော်နိုင်ငံတကာလုံးဝအကျိုးလည်းမရှိဘူးတတ်တူတခုတည်းဒါရည်ရွယ်ချက်ရင်းရေးဆွဲထားတယ်ဒါအဓိကအရှင်ရတော်ဆောင်ကြီးအဓိကရည်ရွယ်ထားတယ်အရည်ရွယ်ထားဆိုဒီအခြေခံဥရိယာကိုကျွန်တော်ပြင်ဆင်တာလေးကျောင်းလဲတာလေးဒါကြီးတုံ့နေတဲ့အစားကိုကျအဓိကအခြေခံဥရိယာတော့ဆက်ပြီးတော့အသိရတာပုံပြီးတော့ဆန့်ကြည့်နေတော့ဘာကြောင့်လဲဆိုလို့ရှိရင်ဒီအခြေခံဥရိယာကျွန်တော်နိုင်ငံတကာလုံးဝလည်းကောင်းကျိုးလည်းပေးတာမဟုတ်ဘူးတို့တင်နေရဟောကျေးစေးကောင်းဒီဒီတော်လေးကောင်းဒီအကောင်းဒီတွေတော့တင်လိုက်ကြတယ်ကတင်တဲ့အခါကျဒီလွှတ်တော်ကဘယ်သူတွေဆောင်းဖို့ထားလဲဆိုလို့ရှိရင်ဒီချက်ဖွဲ့နဲ့ဒီစစ်တပ်ကလည်းဆောင်းဖို့ထားတာကဲကဲချက်ဖွဲ့ကလည်းထောက်ခံရတာဟောခေါ်ဆောင်ရဟောထောက်ခံတယ်ထောက်ခံတယ်စစ်သားတယောက်ကိုတောင်းရတာကိုယ်စက်တယောက်ကတော့ကန့်ွက်တယ်ဆိုလို့ရှိရင်တွားရအောင်အရာရအောင်နောက်တစ်ခါဒူးဒူးဆလာခိုင်ပဲလို့ပါဒူးဒူးဆလာခိုင်ပိုင်ဝဲလုံးဝဆလို့ချင်းနဲ့ကျွန်တော်ကဘောလို့ရှိတယ်ဒီတော့ကကျွန်တော်တို့အခုကလူမျိုးကြီးပေါ်တာကြီးဖန်တီးတဲ့အုပ်စုတွေလည်းရှိနေတယ်ဟာသူတို့တွေလည်းတနည်းကိုတနည်းလိုက်ရှောက်စီကြအဲ့တော့အကောင်းဆုံးကညာဦးကဟာလူတင်နေဆလို့ချင်းဆန္ဒလည်းဒီကတိုင်းပြည်တွေတိုင်းနိုင်ငံလူမျိုးတွေတူတက်ချင်တယ်ဆန္ဒလည်းရှိတယ်စေတနာလည်းရှိတယ်ဒီအခြေခံဥရိယောပြည်သူငါးတားကလည်းလောက်အခံကြဘူးဆလို့ချင်းတော်တည်တယ်သူဆက်လာလေရှိတယ်ဆိုလို့ရှိရင်ကတိအချိန်ကဥရိယုကချက်ချလိုက်ကြဟာဒီဒီသော6ဒီ59စာလုံးနေချက်လိုက်ကြပို့ပြီးတော့အကျိုးရှိတယ်အဲ့ဆိုလို့ရှိရင်ကျွန်တော်တိုက်ကြည့်တယ်အများကြီးချက်လာတယ
်ဟုတ်ကဲ
့ဒီအကြီးကစကားကြားနေတာပဲဖတ်တယ်ဟာအတက်ကိုရောက်လိုက်အောက်ကိုရောက်လိုက်အိုးကိုရောက်လိုက်နောက်ကော်ရှင်တွေဖွက်လိုက်အလုပ်လုပ်ရတာသူတော်ဦးအောင်ကိုတော်သူဟောတာကောင်းတယ်သူတော်ဦးအောင်ကိုပြောရတာရှင်းရှင်းလေးဝယ်ရည်လေ
ဟုတ်က
ဲ့အချိန်ကဥရိယုချက်စရင်နဲ့ထောက်ခံရေး
ဟုတ်ကဲ့ကိုတတနာကိုတတနာဆက်ဆွေးနွေးဖို့ရှိပါတယ်လီလိုင်းပေါ်မှာခဏနေထားပြပါအောင်ခင်ဗျာကျွန်တော်ကိုမြားကြီးလီလိုင်းပေါ်ရောက်လာလို့ပါကိုမြားကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကိုမြားကြီးခုနလီလိုင်းပေါ်မှာကျွန်တော်ကြားပါလို့ပါအဲ့တော့ကျွန်တော်ခုနမေးတဲ့မေးခွန်းပါပဲကိုမြားကြီးတို့ဘက်ကတောင်းဆိုထားတဲ့လိုလားတဲ့အချက်လက်တွေကုမူချမ်းထဲမှာတွေ့ရပါလား
အဓိကကကျွန်တော်တို့ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်လက်မှတ်ကောက်ခံဆန္ဒချတဲ့အခါမှာကျွန်တော်လက်မှတ်5သန်းနီးပါးရခဲ့ပါတယ်အဲ့တော့အခုလက်ရှိပြင်ဆင်မယ်ဆိုတဲ့အခြေအနေဒီ80ရာခိုင်နှုန်းပဲပြင်65ရာခိုင်နှုန်းပဲပြင်တို့မဟုတ်80နဲ့100ရာခိုင်နှုန်းပဲပြင်ကျွန်တော်တို့အနေနဲ့ကကျွန်တော်တို့ညပြင်ဆင်တယ်ဆိုတဲ့အောင်စိတ်အောင်တိတ်အောင်နမိတ်ကိုကျွန်တော်ယူခြင်းဖြစ်တယ်တခုရှိတာကအခုချိန်မှာအစိမ်းပြန်ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်လူချင်းတဲ့ပုံစံမျိုးတော့အပြည့်ဝရလဲဥမယ်လို့ငကူတဲ့ကျွန်တော်မပြောလဲနေပါဘူးအဲ့ကြောင့်မလို့အခုလက်ရှိ80ရာခိုင်နှုန်းပြင်မယ်ဆိုတင်ထားတဲ့အဆိုဟာကျွန်တော်တို့လူချင်းတဲ့စန္ဒနဲ့ထပ်လူထက်မြတ်မဖြစ်တော့လဲပဲကျွန်တော်တောင်းဆိုချက်ကိုပြင်ဖို့ပြင်ရတယ်ဆိုတော့အောင်စိတ်အောင်တိတ်အောင်နမိတ်ကိုတော့ကျွန်တော်ယူပါတယ်ခင်ဗ
ျဟုတ်ကဲ့အခုမူချမ်းထဲမှာပါတဲ့အချက်လက်ချို့မှာ59ဆလုံးလို့နေရာမျိုးမှာခုနကူမြာကြီးတို့ဘက်ကတင်ထားတဲ့အချက်ပေါ့နော်အဲ့ထက်မှဒီဒေါ်ဆန်းစုကြည်ကိုတမရဝင်ရွေးလို့မရအောင်ပြင်ပထားတဲ့ချက်ချက်ပါပါတယ်ဒါပေမဲ့အဒီချက်ကိုပယ်ဖျက်ထားတာမရှိပါဘူးဒါနဲ့ပတ်သက်လို့ရော
ဟာဟုတ်ပါလေအဓိကကတော့ပြောမယ်ဆိုလို့ရှိရင်တော့ဗျာမြန်မာနိုင်ငံရဲ့အတွင်ကူးစက်ကာလမှာနိုင်ငံတော်သမ္မတဖြစ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားတိုင်းဟာသမ္မတဖြစ်ခွင့်ရှိတယ်ဆိုတဲ့အခြေအနေကိုရအောင်ကျွန်တော်တစ်ဆင့်ရင်တစ်ဆင့်ရင်ပြင်သွားမှာဖြစ်ပါလေသို့တော်လည်းပဲကျွန်တော်တောင်းဆိုခဲ့တဲ့အချက်မှာ436ကိုအဓိကထားပြီးတောင်းဆိုခဲ့ရဆိုတော့ရက်ချင်မပြည့်စုံကြပါဘူး။အဲဒါကြောင့်436ပြည့်စုံမယ်ဆိုခြင်းဒီကျွန်တော်တောင်းဆိုမှုတစုံတရာအားဖြင့်အတိမတ်တည်ခြင်းကိုကျွန်တော်နားလည်ခံထားပါလိမ့
်။အခုတင်ထားတဲ့436ထဲမှာ85ရာခိုင်နှုန်းဖွဲ့စည်းပုံပြင်ဖို့အတွက်ပေါ့နော်85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိလျှော့ဖို့ဆိုတဲ့သူတို့တင်ပြချက်ပါပါတယ်ဒီပေါ်မှာလက်ခံကိုမြတ်ကြီးတို့လက်ခံလားဟုတ်ကဲ့ကိုမြတ်ကြီးကြားပါလား
ဟယ်လို
ကိုမြတ်ကြီ
းဟုတ်ကြပါလေခ
င်ဗျာအဲ့တော့436ပြည်ရေးကိစ္စမှာသူတို့တင်ထားတဲ့အထက်မှာ80ဒီဖွဲ့စည်းပုံပြည်ရေးအတွက်လိုအပ်တဲ့ ဒီအရေးအတွက်မှာ85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကိုလျှော့ချထားပါတယ်ဒီပေါ်မှာတော့ကိုမြားကြီးတို့လက်ခံလား
အဓိကအားဖြင့်လက်ခံရင်လက်မခံရင်ဆိုရတဲ့ပြည်လူထုရဲ့တောင်းဆိုမှုအတူမှုသူတို့အတိမတ်ကြည့်ပြင်လာရတယ်ဆိုတဲ့ပုံမှာကျွန်တော်နားလည်ရမှာဖြစ်ပါလေကျွန်တော်လူချင်တာကတော့ကြာအကုန်လုံးပြောရလို့ရှိရင်တရားရာခိုင်နှုန်းဟာ civilian အားလုံးက civilian နေပဲဖြစ်ရမယ်ဆိုတာကျွန်တော်နားလည်ထားပါတယ်ဆိုလိုချင်တာကလူလူကြီးချက်ပြီးတော့ကိုယ်စီလေးပဲဖြစ်ရမယ်လို့လားထားပါတယ်။ဆိုတော့ဒီအချိန်တမယောက်ခင်ကာလဆက်ကြမှာအများဖြင့်အတင်ကူးပြောင်းကာလကိုညံ့မှုတဲ့ကာလမှာအခုအချိန်မှာအလောက်မျိုးအထိသူတို့ပြင်လာရမယ်ဆိုတဲ့ဟာကျွန်တော်တောင်းဆိုထားတဲ့လက်မှတ်၅တန်းကိုအတိမတ်တူလာခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကုမြားကြီးလှိလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာဗမူးတင်မောင်ကိုပြန်ရောက်ပါပြီ
။ဦးတင်
မောင်ကြားပါလားခင်ဗျာ။ဟယ်လိုဦးတင်မောင်ကြားပါလား။
ကျ
ားပါရေပြောပါဟုတ်ကဲ့ဥတီမကျွန်တော်ခုနမီးတဲ့မိကုံးပါပဲအဓိကဒီ59ဆလုံးနိုင်ငံတော်သမ္မတရွေးချယ်ပိုင်ခွင့်နဲ့ပတ်ရွေးချယ်ခံပိုင်ခွင့်နဲ့ပတ်သက်လို့ပေါ့ကန့်သက်ထားတဲ့ကိစ္စမှာဒီမဥပမာဆိုတက်ခန့်ကောင်းဆောင်ဒွန်ဆန်းစုကြည်ကိုအတွက်နဲ့ပတ်သက်လို့ဟိုကန့်သက်ထားတဲ့အခြေအနေကပယ်ဖြတ်တာမတွေ့ရပါဘူးခင်ဗျာဒီပေါ်မှာကဥတီမဦးအမြင်သိကြပါလဲကျွန်တော
်တို့ဒီအရနဲ့ပတ်သက်ပြီးတော့ constitution ဆိုတာမှန်တယ်ကြတော့အုပ်ချုပ်သူဝဆိုးရတဲ့ပြည်သူသားမှာဘယ်လိုလိုလုပ်တဲ့သဘောပါလဲကျွန်တော်တို့ဒါကိုစပြီးတော့ပြင်ဖို့ဆိုတဲ့ idea စပေါ်လာလေအစိုးရတင်တာလည်းအိန္ဒိယနဲ့ကြားပါရဲ့ကျွန်တော်တို့တက္ကသိုလ်ပါတီကဒုတိယဥက္ကဋ္ဌဒုက္ခဝိညာဉ်ကနေစပြီးတော့ပြင်ဆင်ပါလေအရာလာတဲ့တရားလို့ကျွန်တော်တို့အချိန်ပေါင်းများစွာဆွေးနွေးပါလေအင်္ဂလကနေပြီးတော့အကြံပြုလာတဲ့ဒီနေ့အကြံပြုလာတဲ့အဆောင်ပေါင်း1000ကျော်လောက်ရှိပါလေဒါတွေအချိန်ကပြီးတော့ဆွေးနွေးတဲ့အခါမှာဒီ59ဥက္ကဋ္ဌလုံးရဲ့သဘောတရားကဒီနေ့ကျွန်တော်တို့ဂျာနယ်ဒီမှာလည်းတို့လည်းကြည့်ကြပါလေ။ဆမိုင်းကြောင့်အဆက်ဆက်ကနေပြီးတော့အမျိုးသားအကောင်းဆုံးတွေတက်ကြရ။ဒီရတော်ပဲအချိန်ကပါလေ။ဂျမန်နိုင်ငံရဲ့လွတ်လပ်ရေးနဲ့ကြုံချာတာဒီတက်ကြံပြီးနေတယ်။ဆင်းမကြပါလေ။တချို့ကလည်းကျွန်တော်ဆွေးနွေးလို့ပေါ့။ကျွန်တော်တို့ဒီ၅တန်းကျော်ဆိုတဲ့ဥက္ကဋ္ဌကပြည်သူဖြစ်တော့ကျွန်တော်က၅တန်းကျော်ကတော့အဓိကမဟုတ်ဘူး။ကျွန်တော်ကတန်းပါရှိတဲ့54တန်းကျော်သောပြည်သူတွေရဲ့အယူအဓိကတာပြီးသေးပါခြင်းဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံမှာပြင်းတဲ့အကြောင်းတရားလက်သက်ရှိပါတယ်။ဒါမှတိကတော့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကယနေ့ဆိုရင်2008ခုပေါ့။ကျွန်တော်ယင်ပြတယ်လို့ပဲ1993ခုကျင်းရဆိုတော့ဒီမှာနှစ်က25နှစ်လောက်ဖြစ်တော့သူ့ကိုပြင်းပြီ။ဒုတိယကဒါကိုရေးပေးခဲ့တဲ့သမ္မတော်ဆိုတာဒီကိုယ်တိုင်ဒီမိုကရေစီလမ်းကြောင်းမှာမတော်ဘူးသူကြားဘူးတဲ့ဘုံသူတားနဲ့အတွေ့အကြုံတွေကရေးခဲ့တယ်ရေးတဲ့အခါကျတော့ကျွန်တော်တို့ကဒီနေ့ကိုယ်တိုင်ပြတ်တဲ့ကမှာအခက်အခဲရှိတယ်ရှိတဲ့ကမှာဒါမျိုးပြောင်းလဲမှဖြစ်မယ်ဆိုရင်အခြေခံအကြောင်းတရားလက်ချက်ပေါ်လာတယ်ဒါနဲ့ကျွန်တော်တို့ပဋိပုံပြမှုကျိုးသားနေဖြစ်ပါတယ်နောက်တစ်ခုကတော့ဒီနေ့တောင်းဆိုနေတဲ့အချက်တွေကတော့အများကြီးပါပဲဒီသူတွေကလည်းတောင်းဆိုရဲလက်ရှိအင်္ဂလာတော့ဒီအမှန်တကယ်ခင်ဗျပြုတ်တက်ပြီးတော့ပြောင်းလဲဖို့ဆိုရင်လက်ရှိပြည်သူ့ကိုပြင်သင်းတဲ့ဥဒ္ဒါတွေကိုဒီလိုအကြံပြုချက်တွေအခြေခံပြင်ပြဖြစ်ပါလေ
။ဘာ
သာကုန်းစားလို့ရဒီသားတော့ဘုနာပြောပါလို့အတက်ကဆုံးဆောင်အတွက်တော့တွေးရင်တော့အနေသာတူခြေကောင်းပြင်နေပါလေ
။ဆိ
ုတော့ယနေ့နိုင်ငံတော်ရဲ့လူရကျက်ရလူတို့ရဲ့အဆုံးဖြတ်နေတဲ့
ဟုတ်ကဲ့ဥတ္တမောင်နောက်တစ်ချက်မေးချင်ပါလေအခုဥတ္တမောင်တို့ဒီကြံ့ခိုင်ရေးပါတီကနေတင်လိုက်တဲ့မူကြမ်းနဲ့ပတ်သက်လို့ပြုစုတဲ့နေရာမှာတခြားလူထုရဲ့အတန်းလူထုရဲ့အယူဆလူထုရဲ့အမြင်နောက်တစ်ခုကတိုင်းသားတွေရဲ့အမြင်တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားနောက်တိုက်ခန့်နိုင်ငံရေးပါတီရဲ့သဘောထားဒီအရာတွေကိုတိခောက်ပြီးတော့ဆွေးနွေးပြီးတော့ပြုစုတာလားကြံ့ခိုင်ရေးပါတီတသက်နဲ့ကိုယ့်ရဲ့ယူဆချက်အနေနဲ့ပြုစုတာလားတခြားဆွေးနွေးမှုတွေရောရှိပါလား
ကျွန်တော်ပဒိမုံပြည်နယ်ကစသည်ဖြစ်ပြီးတော့ပဒိမုံကျကလေးလာတုံးတရေးကောမဒီကိုဖွဲ့တဲ့အခါမှာအဖွဲ့ဝင်တရားနဲ့ရှင်ပါပါတယ်။အဲ့ဒီတရားရှင်ဦးနဲ့ပြည်သူလူထုရဲ့အကြံပြုချက်တွေပထမဆုံးနဲ့ဆွေးနွေးပါတယ်။အဲ့ဒီဥပဒေမျိုးကျွန်တော်တို့ပြည်တော်တို့တို့အစီအစဉ်လာတင်ပါတယ်။အဲ့ဒါကိုတင်လာတဲ့အစီအစဉ်လာပေါ့အခြေခံပြီးတော့မှဆွေးစည်းပုံချင်ခံမှုတွေပြင်ဆင်နေရေ
းဟုတ်ကဲ့ဥတ္တမောင်လိုင်းက
ဆိုတော့အဲ့ဒီတမတ်တမတော်ကိုနိုင်ငံရေးပါတီကိုတိုင်းသားအလုံးနဲ့ပါပါတယ်။ဒီနေ့နေလိုက်တဲ့အဆိုဒီကျွန်တော်တို့ဆွေးနွေးခဲ့တဲ့အချက်အလုံးအခြေခံပြီး
ထပ်ပေါ်လာတဲ့အခြေအနေပါဖြစ်ပါတယ်ဒီကြားကျွန်တော်တို့ပါတီနေနဲ့တွေ့
ဟုတ်ကဲ
့ဒီနေ့နှစ်ရက်လုံးမရှိတဲ့အတွက်ကြောင့်သူတို့ဘလို့မှဥဆောင်မှုတော့မတင်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကနှစ်ရက်လုံးရှိတော့ညာလေကျွန်တော်တို့ပါတီရနေရာ34ရောက်လက်မှတ်ထိုးပါတယ်ဒီတော်လို့တော့မှငယ်ငယ်ပါတီ19ပါတီနဲ့တတိပုဂ္ဂလနဲ့အပွင့်30ရှိပါတယ်အဲ့ဒီနေရာလက်မှတ်ထိုးတာ9ပွဲဖြစ်ပါတယ်ကျန်တဲ့17ပွဲရတော့အကြောင်းအမျိုးမျိုးကြောင့်မထိုးကြဘူးလို့သိရပါတယ်ဆိုတော့ဒီအချက်အလုံးကြီးအစ်စ်စ်လုပ်ခဲ့တဲ့ကော်မတီကြီးနှစ်ခုရဲ့ထွက်ပေါ်လာတဲ့ဒီသူရဲ့အသံအနှားဆောင်ပြီးတော့ဒီအစိုးရသိနေတာဖြစ်ပါတယ်
ခုနလက်မှတ်ထိုးတဲ့အထက်မှာတိုက်ခိုက်အမျိုးသားတခုစီဖွဲ့ချုပ်ကအမှတ်တရပါပါလားအ
ဲ့တော့ကျွန်တော်တို့စတူတော့အားလုံးကျွန်တော်တို့ဒီစီဗီအနေအထုံးတဲ့လေရောက်ထိုးရတယ်။အမှန်တကယ် 20% တဲ့လူလာက130.8ပေါ့လေ။ကျွန်တော်က134ထိုးတဲ့ချိန်မှာ50ရာခိုင်နှုန်းကျော်ပြီးဆိုတော့အမှန်တကယ်တင်လိုက်ရပါတယ်။ဒါတော့ကျန်တဲ့နိုင်ငံရေးပါတီကြီးအားလုံးဝိုင်းဝန်းပြီးတော့ပါနာအောင်လို့ကျွန်တော်စီရင်ပါတယ်။ဘုရားပြောတဲ့ NLD ကလည်းအားလုံးထိုးကြပါလေ။ကျန်တဲ့ကရင်ပါတီ၊ကချင်ပါတီ၊ရှမ်းပါတီအဲ့တော့ဒီကြိုးကြပါလေခင်ဗျ
ဟုတ်ကဲ့ပါခင်ဗျအခုတိမအောင်လေလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျကိုမြအကြီးကိုကျွန်တော်မေးချင်ပါလေကိုမြအကြီးကြားပါလားခင်ဗျဟယ်လိုကိုမြအကြီးကြားပါလားဟယ်လိုကိုမြအကြီးကြားပါလားကိုမြအကြီးကိုကျွန်တော်ပြဟယ်လိုကိုမြအကြီးကြားပါလားကိုမြအကြီးကျွန်တော်လေလိုင်းပြန်ပြီးတော့ဖုန်းခေါ်ပါမယ်ခင်ဗျကျွန်တော်အကိုဒသနာကိုပဲကျွန်တော်မေးချင်ပါတယ်ကိုဒသနာခုနကဦးတိမအောင်ပြောသွားတာကြားမိမှာထင်ပါတယ်ကိုဒသနာကတော့ဒီတကယ်တမ်း2008ခုနှစ်ဖွဲ့စည်းပုံကြီးကိုတစ်ခုလုံးကိုဖျက်လိုက်ပြီးတော့တည်ကြီးတာပိုကောင်းမယ်ဆိုတဲ့အမြင်ရှိပါတယ်ခုနကဦးတိမအောင်ကတော့ဖြည့်ရှင်းချက်ကတော့သူ့ရဲ့အနေထားကတော့တဆင်ချင်းသွားမယ်ဆိုတဲ့ဖြည့်ရှင်းချက်ကြီးကြားမိပါမှာကိုဒသနာဒီပေါ်မှာရောဘယ်လိုမြင်လဲ
ကျွန်တော်တို့ရဟိုကြားမိဆိုတူရဒီတဆင်ချင်းသွားရဆိုတဲ့ဟာကြီးကိုဒါကြီးကတော်ရူတော့ကြားဝဲခိုင်းဆိုင်တဆင်ချင်းသွားမယ်ဆိုတယ်ဟုတ်ရအောင်ဆိုတော့ဗျာဟာချက်တိုင်းနောက်အတီတွေအောင်ကဟိုဆရာကျော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားကိုလည်းတော့သူကလိလာကောက်ပြီးသာငါပြည်သူရဲ့သဘောထားကိုသိချလိလာကောက်ယူထားတယ်ဟောဟုတ်ဒါတော့သူအသူနီသူဟာသူတို့လိလာရဲ့သူတို့တဲ့နေဒါဖြူချင်းညင်ရောဆိုလို့ဟုတ်ဒီစာရေးကြတဲ့ဗျာဟိုချက်ပေါက်အရီဆိုလို့ရှိရင်ဒါကျွန်တော်တို့ရွေးချယ်တင်ရခံထားတဲ့အတီလည်းမဟုတ်ဘူးဒါကျွန်တော်တို့တကယ်ကိုယ်ရဲ့ယူကအိုနဲ့ယူကတဲ့ကျွန်တော်တို့ဆက်တော့ကိုယ်တို့ရဲ့အလုံးအဝေးကိုတော့တော်ရတယ်အတော့သူစိတ်ကြိုက်ကြေးကြတယ်။အတော့တော်ဝါဥဆောင်ဖို့ခန်းခန်းတော့ပေါဝင်ရအောင်လေ။ဆိုတော့အလိုကြီးထက်လာတယ်။ဟာလာတော့တော်ဆောက်စုကြည့်ကြည့်ရပြီးတော့ငါတက်ကိုစာလုံးကိုတရာထုတ်တက်ထားတယ်။အဲ့တော့ဒီအရူစင်စင်ရသွားလို့ဆိုချင်တယ်။ဟိုတော့တော့ကြောင်တဲ့ကိစ္စကြီးရှိတယ်ခွာ။အဲ့တော့ကျွန်တော်တို့ချင်တာဟိုရှစ်ချင်တယ်ဆိုရှစ်ချင်တာကတော့ဟာကျုပ်ပြည်သူအများစုကလည်းဒါတို့ကန့်ကွက်တယ်။ဒါငါတော့ဆိုတဲ့ကိစ္စကငယ်တဲ့ကိစ္စမဟုတ်ဘူး။ဒီငါတော့ဆိုတာတကယ်လို့ရလွလွလွကကျွန်တော်တို့ဒီစက်တန်ရခက်ပြင်းမှာဆိုလို့ရှိရင်ကျ54ကျောင်းဒီ54ကျောင်းကလည်းတော့50တော်တော့ကန့်ကွက်ပါရည်ဒီခြေကဥတွေကြီးကိုတို့ကလက်ဝခံနိုင်ပေါ့အဲ့တော့ဒီခြေကဥတွေကြောင့်ကျွန်တော်တို့တိုင်းပြည်ကတော်တော်ကြီးကိုဟိုနစ်လာခဲ့ဆောင်းရှုံးခဲ့ကျွန်တော်နိုင်ငံကတခြားနိုင်ငံအခြေခံဥတွေတွေလည်းကျွန်တော်တို့ပြည်လာပြောင်းလို့ကျွန်တော်နိုင်ငံကအခြေခံဥတွေလည်းရှိပြီဒါဟိုဒီလိုခိုင်းလည်းရှိတယ်54လည်းရှိတယ်အဲ့တော့ဒီအခြေခံဥတွေကိုကျွန်တော်တို့နိုင်ငံနဲ့လက်ရောညှိထွေတဲ့အချက်လက်တွေကိုကျွန်တော်တို့ကျောင်းသင်ရရှိဆုံးဆိုလို့ရှိရင
်ဟုတ်ကဲ့
အခြေခံဥတွေကောင်းရအောင်လေ
ဒါ
ခိုင်ဝါတဲ့အခြေခံဥတွေဆိုကောင်းအောင်လည်းမရှိဘူးအဒီအိုရီကောင်လည်းခိုင်ဝါတဲ့အခြေခံဥတွေမရှိဘူးရ
ဟုတ်ကဲ
့တိုးတက်တာနဲ့
ဖြတ်ပြီးပါအ
ောင်ချိန်နေပြီအခုခင်းနေကျောင်းလည်းဥရှစ်ဆင်တော်ဥတည်ပြီးတော့အခြေခံဥတွေကျက်ဆင်တော်ပြင်ဆင်နေရှစ်ဆော့တင်တော်ရှစ်ဆော့သွားတာဒီလိုမျိုးသွားကြရလားကောင်းအောင်ခိုင်ဝါတဲ့အခြေခံဥတွေဆိုတာလည်းကောင
်းဟုတ်ကဲ့ကိုတက်တာကျေးဇူးပါကျွန်တော်ကိုမြအကြီးကိုပြန်ဖိတ်ခေါ်ကြပါလေကိုမြအကြီးကြားပါလားခင်ဗျ
ကို
မြကြီးခုနတော့ဥတ္တမအောင်ဆွေးနွေးတော့ချိုးတော့ကြားမိမယ်ထင်ပါတယ်ကျွန်တော်နောက်တစ်ခုမေးချင်တာကအခုဘာပဲပြောပြောဒီမူကျန်းထွက်လာပြီလွတ်တော်မှာဥပဒေပြူရေးကိစ္စဥပဒေပြင်ရေးကိစ္စဆဆွေးနွေးပါတော့မယ်အဲ့တော့ဆွေးနွေးတဲ့အချိန်မှာကိုမြရဲ့လိုမျိုးဒီလူမှုဖွဲ့စည်းရေး88ပါဝင်တခြားလူမှုဖွဲ့စည်းတွေအတန်ဘယ်လောက်ထိကိုစားပြုနိုင်မလဲဒီထဲမှာဆွေးနွေးနိုင်မယ်လို့မျှော်လင့်ထားလဲ
ကျွန်တော်အများကြီးမျှော်လင့်ထားပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အခုကရွေးကောက်ပွဲကလည်းနိုဝင်ဘာမှာလုပ်မယ်ဆိုတဲ့အခါကျတော့စိတ်ကိုနီးကပ်နေတဲ့ကာလဖြစ်ပါတယ်အဲ့တော့အဲ့ဒီအချိန်ကာလအတွင်းမှာပြည်နယ်တော့ပြင်းပြင်းအထူးသဖြင့်ကျွန်တော်ငြိမ်းရဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့တိုင်းနာပြည်နယ်ဒေသတွေနဲ့ပတ်သက်ပြီးနေအခွင့်အာဏာပိုးပေးခြင်းဆိုတဲ့ကိစ္စရတရားအရေးကြီးပါတယ်နံပါတ်1ချက်ကနံပါတ်2ချက်ကပြည်သူတောင်းဆိုထားတဲ့လက်မှတ်5သန်းသောစံတော်ကိုကျွန်တော်တို့မှတောင်းရှိပါတယ်
ไอ้สระเนี่ยปัดไปแล้วมา436ปีซีเนี่ยปัดไปแล้วมา80ยาไข่นุ้มแม้ผิดๆเนโกชิเอนเย็นเฉยเนี่ยนี่ปิเสริมทุกทรงเนี่ยปุ๊กแค่มั้ยสุดแล้วเฉยเราก็เว้ยจนเราสนเล่นถ่าว่าเลยบาสิรู้สรว่า45ล่ะสุดแล้วเฉยกาลาด้วยมาเฉยกันอุบลีปิเสริมเยสุดแล้วกิษายาตะคูจนเราหลูจินเนี่ยเปี่ยวมั้นเนี่ยปုံสันรู้ปิเสริมไม่ได้ไหนมาอูอะล่ะฮะต้ายมาญีกูเนี่ยเนี่ยเราซุยนี่ปีถั่วละรีเซตดิอพอเฉยနောက်တစ်ခုက2015ရွေးကောက်ပွဲနဲ့ဖြစ်ပေါ်လာမဲ့ reset တွေပုံမှာတစ်ချက်အဲ့နှစ်ချက်စုံချက်ပေါ်မှာပို့တည်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ကိုမြားကြီးလေလိုင်းဝါခဏနေပေးပါဦးဦးတင်မောင်ဦးတင်မောင်ဦးကိုခေါ်ချင်ပါလေဦးတင်မောင်ဦးကြားပါလားခင်ဗျကြ
ားပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဦးတင်မောင်ဦးခုနကကိုမြားကြီးတို့ဆွေးနွေးတာလဲကြားမိမှာပါအဲ့တော့လူတို့ရဲ့လူလာချက်တချို့ဒီအဖွဲ့အစည်းတွေရဲ့လူလာချက်ကလည်းလက်ရှိအနေထားတက်ကိုအများကြီးလူလာမှုတွေတို့ရှိပါတယ်ဒါမဲ့ခုနကပြောကိုမြားကြီးပြောသလိုပဲဖြစ်နိုင်တဲ့အနေထားတို့မျှော်လင့်ချက်ကိုလည်းဦးတင်မောင်ဦးတို့ကြားမိမှာပါဦးတင်မောင်ဦးအနေနဲ့ကတော့အခုတင်လိုက်တဲ့မူချမ်းကလွတ်တော်ထဲမှာဘယ်လောက်ထိရလကောင်ထွက်လာမယ်ယူဆလဲဘာလို့ဆိုတော့တက်အင်အားစုကလည်းရှိသေးတာ哦တက်မလို့အင်အားစုကလည်းရှိသေးတာ哦
အဲ့ကျွန်တော်ကအရှင်းပြသလိုပေါ့လေနံပါတ်၁ကဟိုပထမတစ်ယောက်ဆွေးနွေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေအသက်ဆိုတာလေကျွန်တော်လည်းလည်းဆွေးနွေးပြီးပါမယ
်ဟုတ်ကဲ့
ဟိုသူ့ရဲ့အတွေ့အကြုံတော့နည်းနည်းလေးအိမ်မက်ဆန်လောကကြီးတယ်ကွန်စတီကျူရှင်းအသေးအလုပ်ဖို့ဆိုတာအသိခက်ပါတယ်ကျွန်တော်50ကောကွန်စလီယောချင်းချင်းနဲ့လေးလာပြီးတော့ဆွေးနွေးခြင်းဖြစ်ပါတယ်ဒီ2008ဖွဲ့စည်းပုံကြီး
ကျွန်တော်တို့တမနစ်လောက်ပဲချိန်ရအောင်မယ်ဦးတင်မောင်ဦးနော်ခတ်တူတူလေးဖြတ်ပြီးပါဟ
ု
တ်ကဲ့တမနစ်လောက်ပဲချိန်ရပါတယ်ဖြတ်ပြီးပါဟုတ်ကဲ
့ဟောကောင်းပြီကောင်းပြီအဲ့တော့ကျွန်တော်တို့မြင်တဲ့အဖြေကတော့ကတော့သူဖိနေတဲ့အနေထားဒီအိမ်မက်ဆန်မနေမဖြစ်နိုင်ဘူး။ကိုမြာကြီးတို့ပြောတဲ့အနေထားမျိုးနဲ့ကျွန်တော်ကလက်ခံပါတယ်။ဒါကြောင့်လို့ကျွန်တော်တို့လုပ်နေတာကဟိုမြန်မာနိုင်ငံမှာရှိတဲ့54တန်းသောနိုင်ငံတော်နိုင်ငံသားတွေလုပ်ကြည့်ဖြစ်ပါတယ်။အဲ့ဒီထဲမှာ54တန်းထဲမှာသူပြောတဲ့၅တန်းလေးပါပါဖို့ဒါကြောင့်ဖြစ်ဖြစ်မဖြစ်ကြည့်ရဘူးဘာမှသွားမှုနေလို့ဆိုတော့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတို့ကနိုင်ငံရေးစိတ်ဝင်စားမှုပေါ်မှာအခြေခံပဲလို့ကျွန်တော်ယုံကြည်ပါတယ်။တကယ်လို့တက်ကြီးနေကြီးနဲ့လုပ်တဲ့ရင်ကောင်းလို့လာရရောက်ပြီဒီမို့ဆိုရင်ကိုမြာကြီးပြောသလိုပဲနေနိုင်တာကိုလည်းကျွန်တော်လက်ခံပါတယ်ဒါကြောင့်ဒီနေ့လုံးလိုက်တဲ့အခြေအနေလောက်ထိအကျိုးတရားမှုရှိမလဲဆိုတာလို့တော့မှရောက်နေတဲ့ကိုယ်စလေမြားရဲ့တောစရာအဖွဲ့အစည်းများရဲ့စိတ်ဝင်စားမှုနိုင်ငံတော်နိုင်ငံသားအကျိုးသိဖို့လိုမှုမှအခြေခံမလို့ဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဦးတင်မောင်ဦးကျေးဇူးပါကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လေးဆက်သွားလို့ပါပေါင်းဆွနေပေးတဲ့ဒီအငင်းသားပုံမူကြီးတင်မောင်ဦးနောက်88ကကိုမြာအေးကိုမောင်တက်တနာနဲ့ကျန်တဲ့သတို့ရှင်အားလုံးကိုကျွန်တော်ကျေးဇူးများကြီးတင်ပါတယ်ဖုန်းလိုင်းအခက်ခဲကြောင့်ကျွန်တော်တို့ဖုန်းတွေခေါ်ဆိုပါတယ်ခေါ်လို့မရဖြစ်ခဲ့တာပါဒိုင်းလီလိုက်စီစဉ်တော့ဒီမှာပဲရန်နာလွန့်ပေးပါခင်ဗျာ
ဒိုင်းလီလိုက်အစီအစဉ်ကိုကိုတောင်းညွန့်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးသွားတာဖြစ်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်
အမေရိကန်အစိုးရရဲ့ဝန်ထမ်းရေးရာဌာန OPM ရဲ့အင်တာနက်ကွန်ရက်သေးကိုနောက်ထပ်ထိုးဖောက်တိုက်ခိုက်ခံရမှုမှာ CIA ထောက်လှမ်းရေးနဲ့ဒီ NSA အမျိုးသားလုံခြုံရေးဌာနတွေအပါအဝင်အစိုးရဌာနတော်တော်များများအတွက်ထောက်လှမ်းရေးနဲ့စစ်ဝန်ထမ်းတွေကသူတို့နောက်ကြောင်းရှင်းမရှင်းစစ်ဆေးဖို့ပေးထားတဲ့တိတ်ကိုအရေးကြီးတဲ့ကိုရေးကိုယ်တိုင်အချက်လက်တွေကိုဟက်ကာတွေရယူနိုင်ခဲ့ပုံရတယ်လို့အမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်တခါအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မြို့တော်ဒါလတ်စ်ရဲဌာနချုပ်ရှေ့မှာဖန်ကားတစည်းပေါ်ကနေပြီးတော့စနေနေ့မနေ့အစောပိုင်းကပြစ်ခတ်ခဲ့သူကိုဖမ်းမိနိုင်ခဲ့ပြီလို့ရဲကပြောကြားပါတယ်။ရဲဌာနချုပ်ရှေ့မှာရဲတွေနဲ့အပြန်အလှန်ပြစ်ခတ်ထွက်ပြေးခဲ့သူကိုလက်ဖြောက်တပ်သားတွေကပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပြီးတော့အဲ့ဒီလူအသက်သေးမသေးဆိုတာအခုချိန်ထိမှတော့မပြောနိုင်သေးဘူးလို့ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကဒီမကြခင်တုန်းကပဲထုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တန်ကြကကားပုံစံလုပ်ထားတဲ့ဖန်ကားထဲမှာဖောက်ခွဲရေးပစ္စည်းတွေပါဝင်တယ်လို့ရဲကယုံကြည်နေတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကဒီသတင်းနဲ့ချဉ်းကပ်နေရတာဖြစ်ပါတယ်။အခုသတင်းကြေညာနေတဲ့အချိန်မှာပဲဒီဘုံရှာဖွေတဲ့စစ်ရုပ်တွေကလည်းဖန်ကားနားမှာချဉ်းကပ်ပြီးတော့ရှာဖွေနေပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှိလေပိုင်းတက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါဖြစ်ပွားမှုဟာကျယ်ပြန့်ရှုပ်ထွေးပြီးတော့နောက်ထပ် virus ပိုးကူးစက်သူတွေရှိလာမှာကိုမျှော်လင့်ထားတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောလိုက်ပါတယ်
။သတင်းချင်းချုပ်ကမတ်ဆုမြတ်မွန်ကကြေညာပေးသွားတာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ engineer ကတော့ Zinat Adurahman ဖြစ်ပါတယ်။ကျွန်မနောင်လပိုင်ပါ။ VOA American တန်ရဲ့သတင်းကိုယ်တွေနဲ့မနက်ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီတီလိုင်းဒိုမီတာ3049တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်
This program has come to you from the Voice of America, Washington.